Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA American Tan ရဲ့2022ခုနှစ်မေလ20ရက်စာသားပဒိနေ့နေနေခင်းအစီအစဉ်ကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ24.40 58တို့ပြင်လိုင်းလက်မီတာ190kHz 1905တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါတယ်ရှင်ကျမအင်ဂျင်နိုင်ပါစာသားပဒိနေ့နေနေခင်းအစီအစဉ်ကို VOA မြန်မာပိုင်းရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းဓာတ်ရိုက်နားဆင်နိုင်ပါတယ်။ဒီကနေ့မနေ့သတင်းအစီအစဉ်မှာမြန်မာနိုင်ငံရဲ့လေတပ်ဦးစီးချုပ်ရုရှားနိုင်ငံမော်စကိုကိုတွားရောက်မဲ့သတင်းအပါအဝင်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ရမှာပါ။ချင်းပြည်နယ်မှာမြန်မာစစ်တပ်ရဲ့အင်အားသုံးဖိနှိပ်မှုကြောင့်နယ်စပ်အိန္ဒိယပြည်နယ်မီဇိုရန်ဘက်ကိုထွက်ပြေးခိုလုံသူတောင်းကလန်းရှိလာပြီဖြစ်တယ်လို့ချင်းလူခွင့်ရေးအဖွဲ့ကပြောပါတယ်။
ကျွန်တော်တို့နောက်ဆုံးသတင်းရတဲ့ဟာကတော့15,000လောက်ရောက်နေပြီလို့မြန်စောတော့မှာအဲ့လိုသတင်းရတယ်။အဲ့ဒီ15,000ဆဲမှာချင်းပြည်နယ်ကစစ်တော်အမတ်တွေ
ဒါကတော့ American အခြေစိုက် Chin Association အဖွဲ့ကတာဝန်ရှိသူတဦးကနေ VOE ကိုပြောသားတာပါ။နောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။အဲ့ဒီနောက်မှာတော့ဆက်သွယ်ရေးဂျားဖြစ်စနစ်တက်ဆင်ဖို့စစ်ကောင်စီကြိုးပမ်းမှုအပေါ်တုံ့ပြန်ချက်တွေကိုလည်းနားဆင်ရမှာပါ။နောက်ပိုင်းမှာတော့ဦးကျော်စံတာရဲ့မြမရေးတုံ့တက်ချက်အားကစားကဏ္ဍစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့ရှိပါတယ်။အခုတော့ကြာသပတေးနေ့နေ့ခင်းသတင်းအစီအစဉ်ကိုဦးကျော်စံတာနဲ့ကိုအောင်မြတ်သူတို့ကပြောပြမှာပါရှင်
။မြန်မာနိုင်ငံလေတပ်ဦးစီးချုပ်ဗိုလ်ချုပ်ကြီးမောင်မောင်ကျော်ဦးဆောင်တဲ့ကုလအဖွဲ့တစ်ခုဟာကြာသပတေးနေ့မှာရုရှားနိုင်ငံမော်စကိုမြို့တော်ကိုခီးထွက်လာမယ်လို့မော်စကိုရှိမြန်မာသံရုံးပြောခွင့်ရကိုကူကာပြီး The Moscow Times Online သတင်းနာမှာရေးသားလိုက်ပါတယ်။ခီးစဉ်ရဲ့တစ်စိတ်တစ်ပိုင်းအနေနဲ့မေလ20ကနေ22ရက်နေ့အထိပြုလုပ်မဲ့ရုရှားနိုင်ငံရဲ့အကြီးမားဆုံးရဟတ်ယာဉ်ပြပွဲ Heli Russia ကိုတဲမှာဖြစ်တယ်လို့မြန်မာသံရုံးကုလပြောကြောင်းလည်းဖော်ပြပါတယ်။ဒီပြပွဲမှာနောက်ဆုံးပေါ်KA-52 နဲ့ MI-28ME တိုက်ပွဲဝင်ရဟတ်လင်တွေကိုပြသထားမှာဖြစ်တယ်လို့ရုရှားကလက်နက်တင်ပို့တဲ့ဌာနကိုကူကာပြီးရေးသားထားပါတယ်။မော်စကိုမှာရှိတဲ့မြန်မာစစ်တပ်မှုကလည်းလေတပ်ဦးစီးချုပ်မောင်မောင်ကျော်ရဲ့ခီးစဉ်တင်မှာလှုပ်ဆောင်စရာတွေအထင်နဲ့အပြည့်ပဲလို့ဆိုထားပါတယ်။ဒီကူစရဲအဖွဲ့မှာမြန်မာစစ်ပွဲရေးလုပ်ငန်းရှင်တူဖြစ်သူဦးဒေဇာလည်းလိုက်ပါလာမယ်လို့ဧရာဝတီသတင်းဌာနကရေးသားထားပေမဲ့ဒါကတော့မော်စကို Times ကရောပြည်ဝေကပါစီကြအတီမပြူနိုင်ခဲ့ပါဘူးမြန်မာနိုင်ငံမှာဆီယနာသိမ့်ပြီးနောက်ရုရှားကာကွယ်ရေးဝန်ကြီးဟာမြန်မာနိုင်ငံမျိုးတော်နေပြည်တော်ကိုဆွဲရောက်ခဲ့ပါတယ်အဲ့ဒါဟာဖြင့်အနာသိမ့်ပြီးတဲ့နောက်မြန်မာနိုင်ငံကိုပထမဆုံးလာရောက်လက်ပတ်တဲ့နိုင်ငံသားရေးဝန်ကြီးတူရဲ့ခီးစဉ်လည်းဖြစ်ပါတယ်ရုရှားမြန်မာနှစ်နိုင်ငံအကြားကုန်သွယ်မှုပမာဏဟာသိမ့်မများလှပေမဲ့နှစ်နိုင်ငံအကြားစီးရေးပူးပေါင်းဆောင်ရွက်မှုကတော့မကြသေးမီကာလတွေအတွင်းမှာပုံမနဲ့ဆိုင်လာခဲ့ပါတယ်ရုရှားဟာဆိုရင်အခုအခါမှာတရုတ်ပြည်ရင်မြန်မာနိုင်ငံကိုလက်နက်တင်ပို့နေတဲ့ဒုတိယအကြီးမားဆုံးနိုင်ငံလည်းဖြစ်ပါတယ်ခင်ဗျာမြန်မာစစ်ကောင်စီအစိုးရဟာဂျပန်နိုင်ငံတိုကျိုမှာရှိတဲ့မြန်မာစံရုံးကစံရရှိနေဦးကိုအနာသိမ့်မှုကန့်ကွက်သတိမှောက်တဲ့အထက်မှာပါဝင်တဲ့အတွက်ယာတုကဖယ်ရှားလိုက်တယ်လို့သံတမန်သတင်းရက်ွက်တွေကိုကူကားပြီး kyodonews.net မှာဖော်ပြထားပါတယ်မြန်မာစစ်ကောင်စီအစိုးရနိုင်ငံသားရေးဝန်ကြီးဌာနကသူတို့နှုတ်ရဲ့သံတမန်အစဉ်အတန်းနဲ့နိုင်ငံကူးလက်မှတ်ကိုပယ်ဖြတ်လိုက်ပြီးစံရုံးကိုလာရောက်ခွင့်နဲ့လုံအောင်ပိတ်ပင်လိုက်ပါပြီလို့ဆိုထားပါတယ်။ဓာတုချုပ်ခံရသူပထမအတွင်းဝန်ဦးအောင်စိုးမွန်းနဲ့အမည်မဖော်ထားတဲ့ဒုတိယအတွင်းဝန်တူဦးတို့နေရာမှာအစားထိုးမဲ့သူနှုတ်အတွက်သံတမန်ပြည်တွင်ခွင့်လက်မှတ်ကိုစစ်ကောင်စီဘက်ကရှောက်ထားခဲ့တယ်လို့လည်းသိရပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအနာသိမ့်မှုကိုရှုတ်ချထားတဲ့ဝန်ကြီးချုပ်ယိုရှိဒီဟေဆူဂါရဲ့ဂျပန်အစိုးရအနေနဲ့ဒီကိစ္စကိုဘယ်လိုကင်ကွယ်လမ်းလဲဆိုတာအကဲခတ်တွေကဆုံးကြည့်နေရပါတယ်တဲ့။ဦးအောင်စိုးမိုးအတွက်ဂျပန်နိုင်ငံသားရေးဝန်ကြီးဌာနကထုတ်ပေးထားတဲ့အစည်းအဝေးပြုစွာကလည်းပဲဇူလိုင်လ15ရက်နေ့ကျရင်ကုန်ဆုံးတော့မှာဖြစ်ပါတယ်။ဒါပေမဲ့ဂျပန်အစိုးရအနေနဲ့သူတို့နှုတ်ကိုစန်တမန်ပြည်ဝင်ခွင့်နဲ့အစည်းအဝေးပြုစွာဆက်လက်ထုတ်ပေးဖို့လျှောက်ထားတယ်လို့လည်းဆိုပါတယ်။ဂျပန်နိုင်ငံသားရေးယုံကတော့ဒီကိစ္စနဲ့ပတ်သက်ပြီးတစုံတရာမှတ်ချက်ပေးဖို့ညှင်းဆန်ထားပါတယ်ခင်ဗျာ။ချန်ပီယံမြောက်ပိုင်းလာရှိုးနဲ့သိမ့်နီကြရှိရေဘူးအမြဲတမ်းစစ်ကောင်စီစိတ်ကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့ကဒီကနေ့မနေ့ပိုင်းမှာဝင်ရောက်ပစ်ခတ်ခဲ့တာကြောင့်လူနုဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။လာရှိုးမူဇယ်ပြည်ထောင်စုလမ်းမကြီးမှာပြီးခဲ့တဲ့ရက်တွေကလည်းစစ်တုံးစီတင်တဲ့ရင်ကိုပစ်ခတ်တိုက်ခိုက်ခဲ့ရပြီးယမန်နေ့မနေ့အစောပိုင်းမှာတော့ တိန်နီမြို့နယ်ကရေဘူးအများရန်ဂိတ်ကိုနှစ်ကျင်းတိုင်တိုင်းဝင်ရောက်ပစ်ခတ်ခဲ့တာပါဒီကိစ္စနဲ့ပတ်သက်ပြီးဒေသခံတူကအခုကိုရှင်းပြပါရစေအဲ
6နာရီလောက်မှာဒီခုခေတ်ကိုဖြစ်တာပေါ့နော်သူတို့ဝက်လောက်ပဲဖြစ်ကြတယ်လို့ပြောအဲ့ဖြစ်ပြီးတော့ပြန်ပြီးတော့ထုတ်သွားတာပေါ့နော်ဒီမဟာမိတ်အဖက်လို့အာသူတို့ပြောပုံရတော့အကူကန်နဲ့ပါတယ်ဆိုတော့မဟာမိတ်ဖြစ်ပုံရတယ်ပေါ့နော်အဲ့ဒါ6နာရီခွဲလောက်မှပြန်ထုတ်သွားတယ်လေထုတ်သွားပြီးတော့တစ်ခါ9နာရီကျော်ကျော်လောက်မှတစ်ခါပြန်လာဖြစ်တယ်လေနှစ်ခါဖြစ်တယ်လို့ပြော
ဒီပြစ်ကတ်မှုမှာလူမှုထိခိုက်ဒဏ်ရာရရှိခဲ့တယ်လို့လည်းသူကဆိုပါတယ
်အထိခိုက်ကတော့မနေ့6နာရီဆိုတော့ဒီစိတ်မှာခီးတဲ့ကားကြီးအများကြီးရှိတယ်လို့ပြောတယ်ကုန်တင်ကားတွေခီးတဲ့ကားတွေလေစိတ်မဖြစ်သေးတော့ထောင်နေကြတဲ့ဒိတ်တွေရှိတဲ့ခါကျတော့ခီးတဲ့တယောက်တော့ချိသွားတယ်လို့ပြောတယ်ပြန်နောက်ပြီးတော့အဲ့ဒီစာရဖာနဲ့ခီးကြရလို့ဆိုတော့စာဖတ်ပ
ြဒေသခံတွေက KIA ကချင်တပ်ဖွဲ့ DNLA တအံပလန်တပ်ဖွဲ့နဲ့ MNDAA ကုကန် AA ရခိုင်လက်နက်ကင်တွေစုပေါင်းထားတဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ကတိုက်ခိုက်တာဖြစ်တယ်လို့ဆိုပေမဲ့ TNLA ပြောခွင့်ရပြမှုတိုက်ကြော်ကတော့တိုက်ပွဲဖြစ်တဲ့တဲ့မရရှိခဲ့ဘူးလို့ဆိုပါတယ်အရင်တင်းဘက်ကတိုက်ပွဲတွေပြင်းထန်ခဲ့တဲ့ကချင်ပြည်နယ်မိုးမောင်းတဲ့မန်စီမြို့နယ်တွေမှာယူကြယူကြပစ်ခတ်မှုတွေရှိခဲ့ပေမဲ့အခုကမှတော့တိုက်ပွဲညင်ဆက်နေပါတယ်။ဒါပေမဲ့စီရေးတင်းမှမှုတွေရှိနေတဲ့အတွက်ဒေသခံပြည်သူတွေကတော့တိုက်ပွဲဖြစ်ပွားလာမှာကိုစိုးရိမ်နေကြပါတယ်ခင်ဗျာ။မြန်မာနိုင်ငံမှာဆေးရနာသိမ့်မှုရပ်ပေါင်းတရာကျော်လာချိန်မှာကန့်ကွက်ဆန္ဒပြသူတွေကိုစစ်ကောင်စီတပ်ကနှိမ်နှင်းနေသလိုအမည်မသိသူတွေရဲ့လက်ချက်နဲ့စစ်ကောင်စီရက်ွက်အုပ်ချုပ်ရေးအဖွဲ့ဝင်တချို့လည်းပဲဖေဆုပ်နေရတာတွေရှိနေပါတယ်။ကရင်ပြည်နယ်ဖျားသုံးစုမျိုးကစစ်ကောင်စီခန့်အပ်ထားတဲ့အမှတ်၄ရက်ွက်အုပ်ချုပ်ရင်းမှုဦးကျော်စင်မင်းဟာယမန်နေ့မနက်9နာရီကျော်လောက်မှာအမည်မသိလက်နက်ကိုင်အဖွဲ့ကဆိုင်ကယ်မစီးနဲ့လာရောက်ပစ်ခတ်သွားလို့တင်းဆုံးသွားခဲ့ပါတယ်ဖျားသုံးစုဒေသခံတူကအခုလိုရှင်းပြပါတယ
်အာနမ်လန်နာမှာဟုတ်တယ်အတန်ကြားတယ်အာဆန်ချင်းချင်းစပီပီနာရဲရဲဆာတော့ပြင်းနေတော့မနက်9နာရီလောက်ကစပြည့်ပြီးတော့နေ့လေ7ခွဲ7နာရီလောက်မှညင်ပါအာရလာရရစစ်ဆောင်လို့ဒီအင်နာတဝိုင်းမှာတိုက်ပွဲဖြစ်နေတာနေရာ3ရက်ရှိအပြည့်ဒီနာပြင်း
တည်ဆွန်းသူဥကျော်စင်မင်းဟာဒုတိယတိုင်ရင်မှုအဖြစ်နဲ့တမရော်ကနေအငင်းစားယူထားသူလည်းဖြစ်တယ်လို့ဒေသခံတွေကပြောကြပါတယ်ပြီးခဲ့တဲ့ဧပြီလ28ရက်နေ့ကလည်းဖျားသုံးစုမျိုးနဲ့မှာပဲနေဆက်စစ်စီရေးဂိတ်ကြံ့ခိုင်ရေးပါတီရုံးနဲ့ရက်ွက်ဆုံးကကြံ့ခိုင်ရေးပါတီဝင်နေအိမ်တွေမှာအမည်မသိလက်နက်ကင်တွေရဲ့ဆိုင်ကနဲ့လာရောက်ပြီးလက်ပြပုံပြခွဲမှုတွေဖြစ်ပွားခဲ့ပါသေးတယ်။ထို့အတူစကိုင်းတိုင်းမြောင်မြို့နယ်ရှေးဘောက်ဝကြေးရွာမှာလည်းအုတ်ချုပ်ရည်မှုနဲ့သူရဲ့သမီးမျိုးတို့မေလ18ရက်နေ့မနက်ကအဆက်ခံခဲ့ရတယ်လို့သတင်းရရှိပါရခင်ဗျာ
။ VOA American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဘိုင်းဒိုမီတာ24 kHz 12.3 MHz ဘိုင်းဒိုမီတာ40 kHz 83.3 MHz ဘိုင်းဒိုမီတာ51 kHz 5805နဲ့ဘိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါတယ်ရှင
် VOA American တံခါ7ပြည်နှင့်မြန်ခင်သတင်းတွေကိုဆက်လက်ထုတ်လင်းပေးနေပါတယ်ဂါဇာကမြောင်ဒေသမှာဟာမတ်စစ်သွေးကြောတွေပေါ်အစ္စရေးရဲ့ဘုံကျဲတိုက်ခိုက်မှုတွေတိတိတသာလျှော့ချဖို့အမေရိကန်သမ္မတဂျိုးဘိုက်ဒန်ရဲ့တောင်းဆိုမှုကိုအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကကာကာတီတီညင်းပယ်လိုက်ပါတယ်။အဲ့ဒီအစားယူရဲချက်တွေပြီးမြောက်တဲ့အထိစစ်စင်ရေးကိုဆက်ပြီးလှုပ်ဆောင်သွားဖို့ဆုံးဖြတ်ထားတယ်လို့နေတန်ယာဟုရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အမေရိကန်သမ္မတရဲ့ထောက်ခံမှုကိုလွန်စွာကျေနပ်အားရပေမဲ့လည်းအစ္စရေးပြည်သူတွေကိုလုံခြုံတည်ငြိမ်ရေးစီကိုပြန်လည်ဆောင်ကျဉ်းပေးဖို့အစ္စရေးအနေနဲ့တွန်းပြီးတော့လှုပ်ဆောင်သွားမယ်လို့လည်းပြောဆိုသွားပါတယ်။သမ္မတဂျိုးဘိုက်ဒန်ကတော့အစ္စရေးကောင်းဆောင်နေတန်ယာဟုကိုအပြစ်ကရက်စရေးလမ်းကြောင်းပေါ်ကိုသွားဖို့တိသာတင်ရှားတဲ့ပြစ်ခတ်မှုလျှော့ချတာတွေကိုသူမျှော်လင့်ထားတယ်လို့ပြောဆိုထားကြောင်းအင်ဗျူကဆိုပါတယ်။လေကြောင်းတိုက်ခတ်မှုတွေကြောင့်အပြင်းထန်ဝေဖန်ခံနေရတဲ့နေတန်ယာဟုကတော့သူ့ရဲ့တပ်ဖွဲ့တွေဟာအရက်သားအသေးပြောက်နေဖို့အကောင်းဆုံးလှုပ်ဆောင်နေကြတာဖြစ်ကြောင်းတုတ်ပြန်ပြောဆိုထားပါတယ်။ပါလက်စတိုင်းသမ္မတမမွတ်အဘက်စ်ကတော့ဒါကိုကာကာသီးသီးညင်းဆိုလိုက်ပြီးအစ္စရေးဟာဂါဇာမှာဆေးရဆိုးမှုတွေနဲ့အစိုးရအားပေးအားမျှလုပ်တဲ့အကြမ်းဖက်မှုတွေကိုကျူးလွန်နေကြတယ်လို့ရုပ်မြင်သံကြားမိခုံမှပြောကြားခဲ့ပါတယ်။လူ့သမဂ္ဂလူ့ခွင့်ရေးကျွမ်းကျင်သူတွေကတော့လူနေတူတက်တဲ့နေရာတွေကိုအစ္စရေးရဲ့တိုက်ခိုက်မှုအတွက်အရက်ပတ်စစ်ပတ်ခွဲခြားမှုမရှိဘဲအလွန်ကြုံအင်အားသုံးဆွဲရလို့ထုတ်ပြန်ချက်တွေမှာဖော်ပြထားပါတယ်။အပြစ်ကရဲ့စေရေးထုတ်ပြန်ကြေညာနိုင်ရေးကုလသမဂ္ဂလုံခြုံရေးကောင်စီမဲခွဲရမှာတော့အစ္စရေးရဲ့မဟာမိတ်ဖြစ်တဲ့အမေရိကန်က ဗီဒီယိုအားနားနဲ့ပိတ်ဆို့ထားပြီးတော့ဒီလိုထုတ်ပြန်ညင်ညာချက်ကတန်တမန်ကြီးရအားထုတ်မှုတွေအတွက်အကူအညီမရရှိစေဘူးလို့ဆိုပါတယ်။ပြီးခဲ့တဲ့ဗုဒ္ဓဦးနေ့ကတော့အစ္စရေးဘက်ကိုလက်ဗနွန်ကဒုံးကျည်တွေနဲ့ပစ်ခတ်တိုက်ခိုက်မှုတွေရှိခဲ့ပါတယ်။ဒါအခုလအစောပိုင်းအတွင်းစတင်ဖြစ်ပွားခဲ့တဲ့အစ္စရေးနဲ့ပါလက်စတိုင်းကြားတိုက်ခိုက်မှုတွေအတွင်းလက်ဗနွန်ရဲ့တတိယအကြိမ်ဒုံးကျည်ပစ်ခတ်မှုဖြစ်ပါတယ်။လက်ဗနွန်ကိုလွှမ်းမိုးထားတဲ့ Hezbollah စစ်သွေးကြောတွေကအခုလိုအစ္စရေးကိုတိုးမြှင့်တိုက်ခိုက်လာမယ်လို့ကျွမ်းကျင်သူတွေကမျှော်လင့်မှထားပဲအခုလိုတိုက်ခိုက်လာတာကြောင့်ဒေသတွင်တင်းမာမှုတွေပုံမတိုးပွားလာပါတယ်။အစ္စရေးဘက်ကတော့ဒါ Hezbollah လက်ချက်မဟုတ်ပဲလက်ဗနွန်ရောက်နေတဲ့ပါလက်စတိုင်းအုပ်စုကွဲတစ်ခုကတိုက်ခိုက်တယ်လို့ယုံကြည်ကြောင်းပြောပါတယ်။အစ္စရေးလက်ဗနွန်နယ်စပ်မှာတခါမှမကြုံဘူးလို့အောင်တင်းမာမှုတွေညှင်းတက်နေပြီးဒါ Hezbollah နဲ့ Israel တို့အကြားတိုက်ရိုက်ထိတိုက်ရင်ဆိုင်မှုတွေဖြစ်ပေါ်လာတဲ့အထိညှင်းတက်နေတာလည်းဖြစ်ပါတယ်လို့အရှေ့လက်ပိုင်း Institute ကလက်ဗနွန်ရေးရညွှန်ကြားရေးမှူး Christopher Abinasef က VOA ကိုပြောပါတယ်။အစ္စရေးနဲ့ Hezbollah ပျောက်ကြားတွေဟာ2006ခုနှစ်က34ရက်ကြာစစ်ပွဲတရက်ဖြစ်ပွားခဲ့ပြီးလက်ဗနွန်1200ကျော်တည်ဆုံးခဲ့ရပါတယ်။လက်ဗနွန်နိုင်ငံဟာစစ်ပွဲရေးအချက်တွေနဲ့ရင်ဆိုင်နေရပြီးနိုင်ငံရေးအဟာကွက်ဖြစ်နေချိန်မှာပါလက်စတိုင်းကိစ္စကိုရှေ့တန်းတင်ကြတာမျိုးမသင့်တော်ဘူးလို့အာရဗ်သတင်းဌာနကကိုးကွားပြီးတော့ဖော်ပြထားပါဗျ။2019နှစ်ကုန်ပိုင်းကစပြီးတော့နိုင်ငံအနှံ့ဆန္ဒပြဝရီလက်ဗနွန်မှာဖြစ်ပေါ်နေပြီး1990လက်ဗနွန်ပြည်တွင်းစစ်ပြီးကတည်းကတိုင်းပြည်အာဏာကိုရယူခဲ့တဲ့နိုင်ငံရေးထိပ်တိုင်းခေါင်းဆောင်တွေပြုတ်ကျရေးဆန္ဒပြနေကြတာလည်းဖြစ်ပါတယ်။ American ပြည်တော်စုကတခြားတိုင်းပြည်တွေကိုနောက်ထပ် COVID-19 ကာကွယ်ဆေးတန်း20ထပ်မံလှူဒန်းမယ်လို့ဒီပတ်ထဲမှာကြေညာခဲ့ပြီးဒါရခင်တန်း60လှူဒန်းမယ်လို့ကတိပေးထားပြီးနောက်ပိုင်းထပ်မံလှူဒန်းခြင်းဖြစ်ပါတယ်။ဒီကာကွယ်ဆေးတွေဘယ်နေရာကိုသွားမလဲဆိုတဲ့ကိစ္စနဲ့ပတ်သက်လို့ American နိုင်ငံရဲ့ကမ္ဘာလုံးဆိုင်ရာ COVID ထုတ်ပြန်ရေးညှိနှိုင်းဆောင်ရွက်ရေးဌာနက Gil Smith ကတော့ Caribbean, India, Brazil, Africa နဲ့အရှေ့အာရှသတင်းတောက်တွေရဲ့အမေကိုလှီးလွှဲဖြည့်ဆို့ခဲ့ပါတယ်။ဒါပေမဲ့လည်းစမစ်ကကမ္ဘာလုံးဆိုင်ရာကိုဗစ်ပြန့်ဝေရေးအစီအစဉ် COVAX နဲ့အတူ၎င်းတို့နီးနီးဆက်ဆက်လုပ်ကိုင်ဆောင်ရွက်နေကြောင်းအလေးပေးပြောဆိုထားပြီးအလိုအပ်ဆုံးနေရာတွေနဲ့ဘယ်ပုံဘယ်နည်းပြန့်ဝေမလဲဆိုတာတွေကိုလည်း COVAX နဲ့အတူဆုံးဖြတ်လုပ်ကိုင်သွားမယ်လို့ဆိုပါတယ်။ကုလသမဂ္ဂရဲ့ကျန်းမာရေးကြွမ်းကျင်သူတွေကတော့ကမ္ဘာတဝန်းကိုဗစ်ကာကွယ်ဆေးခန့်မှန်းခြေ 1.4 ဘီလီယံကိုပြန့်ဝေဖို့စီမံထားပြီးအာဖရိကတိုက်အတွက်24သန်းပဲရောက်ရှိမှာမို့ဒါ200ကျော်တဲ့နည်းနေတာလည်းဖြစ်ပါတယ်။ထိတ်တန့်ပြန်ပိုက်နိုင်ငံတွေဖြစ်တဲ့တရုတ်နဲ့ရုရှားနိုင်ငံတွေကသူတို့ထုတ်လုပ်တဲ့ကာကွယ်ဆေးတွေကိုကမ္ဘာတဝန်းတိုးမြင့်လှူဒန်းနေကြပေမဲ့လည်းအမေရိကန်အနေနဲ့ဒီကာကွယ်ဆေးလှူဒန်းတဲ့ကိစ္စကိုတန်တမာရေးဖြစ်အသုံးမချဘဲအခွင့်အလမ်းထက်လိုအပ်ချက်ပေါ်မူတည်ပြီးတော့လှူဒန်းသွားမယ်လို့စမစ်ကထည့်သွင်းပြောဆိုထားပါတယ်။အိန္ဒိယရေတပ်သမားတွေဟာပြီးခဲ့တဲ့တနင်္လာနေ့ကမွန်ပိုင်းကမ်းလွန်တစ်ခုမှနင်းထုတ်သွားခဲ့တဲ့ရေရင်ကနေလူသေအလောင်း22လောင်းရှာဖွေတရှိခဲ့တယ်လို့ဆိုပါတယ်။ရည်ရတော်ရေးဆိုရင်ရှိသူမဟောခနစ်ကတော့မုံတိုင်းတက်ခတ်ပြီးနောက်ပိုင်းပျောက်ဆုံးနေစေလူ55ဦးကိုဆက်လက်ရှာဖွေနေတယ်လို့ဆိုပါတယ်။ဆယ်စုနှစ်နှစ်ခုအတွင်းအပြင်းထန်ဆုံးမုံတိုင်းတစ်ခုဖြစ်တဲ့ဆိုင်ကလုန်းတောက်တဲ့ဟာဂူဂျရက်နဲ့မဟာရက်စတာပြည်နယ်တခြားတက်ခတ်သွားပြီးတဲ့နောက်မှာလူ50ကျော်သေဆုံးခဲ့ရတာလည်းဖြစ်ပါတယ်။9မီတာမြင့်တဲ့လှိုင်းတွေကြားမှာလူ184ဦးကိုတင်းမောတွေကယ်ဆယ်ရေးရဟတ်အနေနဲ့ကယ်တင်နိုင်ခဲ့ပြီးလူ262ဦးကိုတင်ဆောင်သွားခဲ့တဲ့ရေရင်ဟာဘုံမေမျိုးအနီးကရေနံလောက်ွက်တယ်မှာနင်းမြုပ်ခဲ့တာလည်းဖြစ်ပါတယ်။အိန္ဒိယရဲ့အကြီးဆုံးရေနံရှာဖွေရေးကုမ္ပဏီဖြစ်တဲ့ Oil and Natural Gas Corporation ရဲ့အလုပ်သမားတွေကိုတရီပို့ဆောင်တဲ့နေရာမှာဒီရေရင်ကိုအသုံးပြုခဲ့တာလည်းဖြစ်ပါတယ်။ COVID ကပ်ဘေးကိုအသေးအံရင်ဆိုင်နေရတဲ့အိန္ဒိယမှာဆိုင်ကလုန်းတောက်တဲ့ကြောင့်လူနေအိမ် 16,000 ကျော်ပျက်စီးခဲ့ရပြီးတိမ်းနဲ့ချီတဲ့ပြည်သူတွေလည်းလျှက်စစ်တအားပြတ်တောက်သွားခဲ့ရပါတယ
်။ကြတဲ့ပြည်နယ်နေနဲ့ခင်တဲ့အစီအစဉ်ကိုဥတော်စံတာနဲ့ကိုအောင်မြတ်တို့တို့ကတင်ဆက်ခဲ့တာပါ VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်အခုတော့သတင်းပေးပို့ချက်တွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုနားဆင်ရမှာပါစစ်ကောင်စီဟာ spyware ညှိပညာအသုံးပြုပြီးပြည်သူတွေရဲ့ပုံကိုယ်ရေးအချက်အလက်တွေကိုစုံစမ်းထောက်လန်းနိုင်ဖို့စ조사တဲ့အနေနဲ့ဖုန်းနဲ့အင်တာနက်ဝန်ဆောင်မှုပေးနေတဲ့ကုမ္ပဏီတွေကိုဒီစနစ်ကိုတက်ဆင်ဖို့ညွှန်ကြားထားပါတယ်။ဒါပေမဲ့မြမဆက်သွယ်ရေး MPD ကတော့အဲ့ဒီလိုလှုပ်ဆောင်ခြင်းမရှိကြောင်းညင်းဆိုထားပါတယ်။လူခွင့်ရေးအဖွဲ့တွေကတော့ပုံကိုယ်ရေးစောင့်ကြည့်ခံရမှုအတွက်ပြစ်တင်ဝေဖန်နေကြပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုနန်းလပိုင်ကပြောပြမှာပါရှင်။ဆက်သွယ်ဝန်ဆောင်မှုပေးနေတဲ့ကုမ္ပဏီတွေမှာနည်းပညာသုံးခြေရခန့်စနစ်တွေတုံးပြီးအသုံးပြုသူတွေရဲ့တည်နေရာကိုထောက်လန်းဖို့ဂျားပြက်နားထောင်ဖို့အီးမေးလ်တွေကိုဝင်ကြည့်ဖို့အတွက်စစ်ကောင်စီကကြိုးပမ်းနေကြောင်းဒီစီမံကိန်းနဲ့နီးစပ်တဲ့အရာရှိတူကိုကိုးကားပြီးရိုက်တာသတင်းကရေးသားထားပါတယ်ဆက်သွယ်ရေး operator တွေမှာ spyware တွေတက်ဆင်ဖို့စစ်ကောင်စီကညွှန်ကြားထားတယ်လို့လည်းဆိုထားပါတယ်မြန်မာဆက်သွယ်ရေး MPD ရဲ့အကြီးတန်းအရာရှိတူကတော့သူတို့စီဒီညွှန်ကြားချက်မရောက်သေးကြောင်းညင်းဆိုလိုက်ပါတယ်
ဟယ်လို မျိုးတော့ကျွန်မမကြားနိုင်ရှင်ဘူးစားတယ်ကြပါနဲ့ခုရောင်ရှိပါဘူး update ဖြစ်တဲ့ဟာရတော်များများတော့သိတယ်ပေါ့ဒါပေမဲ့အဲ့ခါနဲ့ပတ်သက်တဲ့ဟာတော့ပြောတယ်မကြားဘူးရှင်ကျွန်မတစ်ချက် confirm လုပ်ကြည့်လိုက်မယ်ဒါကရ rumor လေးတစ်ချက်ဖြစ်နေတာပဲလေ
ဒီကိစ္စနဲ့ပတ်သက်လို့ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကို VOA ကဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူးစစ်ကောင်စီကဒီစနစ်ကိုတက်ဆင်ဖို့အတွက် MPT, MyThai, or Reducer တဲ့ operator 3ခုကိုညွှန်ကြားထားတယ်လို့ Rider သတင်းဌာနမှရေးသားထားပါတယ်ဆက်သွယ်ရေးကြားခံစနစ်တွေလိုအပ်ရင်တရားဝင်အသုံးပြုဖို့ဆွေးနွေးပြောဆိုမှုတွေနဲ့လုပ်ငန်းတွေကိုဒေါက်ဆန်းစုကြည်ရဲ့ NLD အစိုးရလက်ထက်မှာစတင်ခဲ့တာဖြစ်ကြောင်းဆက်သွယ်ရေးဝန်ကြီးဌာနဟာအရက်ပတ်ဝန်ကြီးဌာနဖြစ်ပေမဲ့အစစ်မြင့်တာဝန်ရှိသူတွေဟာစစ်တပ်အရာရှိဟောင်းတွေဖြစ်တယ်လို့လည်းရိုက်တာကရေးသားထားပါတယ်စစ်ကောင်စီရဲ့အစီအစဉ်ဟာတက်ချလှုပ်ရှားသူတွေဒီမိုကရေစီရေးလှုပ်ရှားသူတွေကိုအဓိကပြစ်မှတ်ထားလာနိုင်ကြောင်း 45 right ရဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးကြွမ်းကျင်သူ Nikki Diamond ကပြောပါတယ်ဒါဟာကြီးမားတဲ့လူ့အခွင့်အရေးချိုးဖောက်မှုပဲလို့သူကဝေဖန်လိုက်ပါတယ်
ဖိုင်ဝဲတွေကိုကယ်လီဖိုးနီးယားမှာသုံးဆဲလာပြီးတော့ပေါ့နော်တက်ချလှုပ်ရှားသူတွေဒီမိုကရေစီလူ့အခွင့်အရေးလှုပ်ရှားတဲ့လူတွေကိုပို့ပြီးတော့ပြစ်မှတ်ထားပြီးတော့ပေါ့နော်ကျွန်တော်တို့ဘယ်လိုဆက်သွယ်နေလဲ။ဟောတယ်နေရာတွေမှာရှိနေတယ်ဆိုရယ်ရှားသွေးရဲ့နေရာတွေမှာသုံးဖို့အတွက်ဒါခွင့်လန်းနေများကြီးသူတို့ရသွားတယ်သူညင်တယ်ပေါ့နော်။တခုခုကျွန်တော်တို့တိုင်ပင်ဖို့ဆွေးနွေးဖို့ဆိုလို့ရှိရင်ဒီဖုန်းတွေပေါ့ဒီမှာမှရှိတဲ့ operator တွေကိုယုံကြည်စိတ်ချရအောင်လို့တရားတော်ပဲတဲ့။တခြားနေရာတွေပေါ့နော်။သုံးရတဲ့အနေအထားမျိုးတွေဖြစ်သွားတော့
လုံးချုံရေးအရာဖုန်းတွေကြားဖြတ်နားထောင်ဖို့လိုတယ်ဆိုတဲ့ကိစ္စဟာတချို့ဖွင့်ပြိုးပြီးနိုင်ငံတွေမှာလည်းအငင်းပွားစရာကိစ္စတစ်ခုဖြစ်နေပါတယ်မြန်မာနိုင်ငံလိုပြည်သူတွေကိုအပြည့်အဝကာကွယ်ပေးနိုင်ဖို့ဥပဒေတွေမရှိတဲ့နိုင်ငံတွေအတွက်တော့ဒါဟာလူ့အခွင့်အရေးချိုးဖောက်မှုလို့အများကမြင်ကြပါတယ်သုံးဆွဲသူတွေကသူတို့လုံးချုံရေးအတွက် mobile phone နဲ့ internet တွေကိုနည်းလမ်းအမျိုးမျိုးနဲ့အသုံးပြုနေကြတာပါဒါပေမဲ့ပင်မဆက်သွယ်ရေး operator ကိုမဖြစ်မနေဖြတ်တန်းရမယ့်အချက်လက်တွေဆိုရင်လုံးချုံမှုမရှိကြောင်း IT နဲ့သတင်းအချက်လက်လုံးချုံရေးပညာရှင်တဦးကပြောပါတယ်
လုံးလုံးကြီးပိုင်းဆိုတာပြောရစစ်ချက်တယ်။ဒါအတွက်သုံးနေလဲဆိုရယ်ပုံမှန်မှုကြည့်တာပေါ့နော်။တစ်ခုခုပေါ့တစ်ဖက်ကမကြည့်ဘူးတဲ့ဥစ္စာမျိုးသူ့ဘက်ကသူသုံးနေတယ်ဆိုရယ်ပါစနယ်အချက်လက်တွေလည်းဖြစ်နေ။ security ဆိုတာကြည့်မယ်ဆိုရင်ဖိတ်ဆိုင်လို့ရတယ်။ leakage လို့ရတယ်ဆိုတာမျိုးကဖြစ်နိုင်တယ်။ဘယ်လိုပဲကိုကြီးကိုတာပဲဒီလိုပါအချက်လက်ဖြစ်ပြီးပါသွားနိုင်တာပဲ။ပြင်သွားနိုင်တာပဲ။အဲ့ဒါမျိုးကာကွယ်ဖို့ဆိုရယ်စစ်တမ်းကလည်းအပိစီနေနဲ့တော့ social security စက်တင်ဒီသုံးပြီးတော့ကာကွယ်ရတော့ဖြစ်နိုင်တယ်။ဒါပေမဲ့ဒီလိုမျိုး operator ဖြတ်ပြီးတော့မှသွားရစိတ်ကြီးကြီးရှိတာ။ operator ဖြတ်မှဆိုစိတ်ကမလွယ်
အနာသိန်းစစ်ကောင်စီဟာအင်တာနက်လူမှုကွန်ရက်ကိုထိမ့်ချုပ်ပြီးကတ်သက်ချိုးဖောက်သူတွေကိုစိုက်ဘာလုံခြုံရေးဥပဒေနဲ့အပြစ်ပေးဖို့ကြိုးစားနေတာပါလိုအပ်တဲ့နှီးပညာအကူအညီတွေကိုလည်းတရုတ်နိုင်ငံကနေမှာယူတင်သွင်းထားပါတယ်ဒီဆက်တွေကိုအင်တာနက်ဆက်သွယ်ရေးကုမ္ပဏီတွေနဲ့ဖုန်းအော်ပရေတာတွေစီပေးဖို့တက်ဆင်ခိုင်းထားတယ်လို့ပြည်တွင်းကအမီမဖော်လိုတဲ့စိုက်ဘာလုံခြုံရေးပညာရှင်တချို့က VOA ကိုပြောခဲ့ပါတယ်ဆက်သွယ်ရေးအော်ပရေတာတွေကတော့ဒီကိစ္စကိုမသိရှိကြောင်းနဲ့စစ်ကောင်စီဘက်ကညွှန်ကြားချက်တွေအခုအထိမရောက်လာသေးကြောင်းညင်းဆုံနေကြပါရဲ့ရှင်
။နယ်လပိုင်းပြပြသွားတာပါ။အခုတော့အိန္ဒိယနယ်ဆက်မီဇိုရန်ဘက်ထွက်ပြေးခုံလုံသူတောင်ကနန်းလောက်ရှိနေတဲ့အခြေအနေကိုတင်ပြမှာပါ။ချင်းပြည်နယ်မှာဒေသအလိုက်ဖွဲ့စည်းထားတဲ့ပြည်သူ့ကာကွယ်ရေးတပ်တွေကိုစစ်ကောင်စီကအင်အားသုံးအပြင်းထန်ဖိနှိပ်နေတာကြောင့်အိန္ဒိယမြောက်ပိုင်းမီဇိုရန်နယ်ဆက်ဘက်ကိုထွက်ပြေးခုံလုံကြတဲ့ဒုက္ခတွေအရေအတွက်တိုးလာနေပြီးအခုဆိုရင်တောင်ကနန်းနီးပါးလောက်ရှိနေပြီဖြစ်တယ်လို့ American Cheshire Chin Association အဖွဲ့ကဗုဒ္ဓဘုနေ့ကတတိပေးပြောကြားလိုက်ပါတယ်။လက်ရှိဒီမီဆိုရန်ပြည်နယ်ဘက်ချမ်းကိုထွက်ပြေးခိုလုံနေကြသူတွေထဲမှာချင်းပြည်နယ်လွှတ်တော်အမှန်20နီးပါးရှိနေပြီး CDM အာနာဖီဆန်ရေးလှုပ်ရှားမှုမှာပါဝင်နေတဲ့ရဲဝင်တန်းတွေဆရာဝန်သူနာပြုကျောင်းဆရာဆရာမတွေလည်းပါဝင်နေတယ်လို့ Chin Association of Maryland ရဲ့အမှုဆောင်ညွှန်ကြားရေးမှူးဇွန်တုံမှုက VOA ကိုပြောပါဗျ။
ကျွန်တော်တို့နောက်ဆုံးသတင်းရတဲ့ဟာကတော့15,000လောက်ရောက်နေပြီလို့မီဆိုရန်ဟာအဲ့လိုသတင်းရတယ်အဲ့ဒီ15,000ထဲမှာချင်းပြည်နယ်ကလွှတ်တော်အမတ်တွေ16,000လောက်ရောက်တယ်လို့ကျွန်တော်သတင်းရတယ်။ပြီးတော့ရဲတွေလည်းတော်တော်များများရောက်လာတယ်။ဆရာဝန်တွေလည်းရောက်လာတယ်။နတ်တွေလည်းရောက်လာတယ်။ပြီးတော့ကျွန်တော်ကျောင်းဆရာတွေလည်းရောက်လာတယ်။ခုနကကျွန်တော်ပြောသလိုပေါ့15,000လောက်ခုရောက်နေတယ်
။အဲ့တော့ဒုက္ခသည်တွေအတွက်အကူအညီတွေကိုရောဘယ်သူတွေကဆောင်ရွက်ပေးနေလဲရှင်။
အဲ့ဒီမျိုးကျွန်တော် local တွေပေါ့နော်သူတို့ကပဲအခုနေပေးနေပါတယ်သူတို့ရွာမှာပဲအခုမီဇိုရမ်မှာသူတို့ district 5ခုလောက်ရှိတယ်အဲ့ဒါမှာပဲ through a local Missouri Gabe community. You know, Tenoru Nangacha Yau de Teno Chindu Bono, Uvama Swing, Tenoru US Ma Yau Nere, Teno Chindu Valle, or Dunning the Pagan Foundation of Biro Kumibare.
India Suyabaka, Nezepe Bimulare, Doka de Rigu, Dasibu, and Make Topian Tari Dreyo, Doka de Rigu, Dasia, Yambura Yoshidashin.
Yambura, Machide Babu, they may take care of Shivari through Uma Nesat or Sunday in Nangataga or Boundary Bono, Nesa Sunday or Taka through Assam Rifles Locore, through Totoli Tabare, but in the General Mizo Driga. กูมีโลเอลุตโรยาวหน่อยบาเรอินเนสุยาการอว่าชินชินลินบาเรอินเนเยอวุนจิชอดรอมทางการอชินชินลินตูเบียวบาเรตูตูการอว่าเจนารุกูโกชินซาบาเรปูเลปยัมปูเซชินบาบาวตัวอัตนาหิสงกูมีบาเรทวิเมกูนิวเดฟีเบฮอมมินิสทีเบสุเปนังบาบาเอฟซันเรฟเฟอร์มินิสทีตัวเรปอลิซิการอพูทีอพยองเลมิชิเดบาบู
ချင်းပြည်နယ်မှာကအခုဆိုရင်မင်းတပ်မှလည်းအခြေအနေတွေကစိုးနေတယ်။နောက်စစ်ကောင်စီဘက်ကလည်းအင်အားအလွန်ကျွန်းတော့ဖိနှိပ်နေရရှိနေတော့ထပ်ပြေးလာတဲ့ချင်းဒုက္ခတွေရဲ့အရေးကဘယ်လောက်ထိစိုးရိမ်စရာရှိနေလဲရှင်။အော်တော်တော်လေးကျွန်တော်စိုးရိမ်တယ်။ဘာဖြစ်လို့လဲဆိုတော့အမ်ဟိုတိုက်ပွဲများလေလေသူတို့ကထပ်ပြေးလာမှာပဲ။ဘာဖြစ်လို့စိုးရိမ်တယ်လဲဆိုတော့အိန္ဒိယဆိုရပေါ်လစီ။အိန္
ါရဲ့ကျွန်တော်တို့ဒီ refugee resettlement agencies လို့ခေါ်တဲ့ world relief တခြားအဖွဲ့အစည်းလူထံတို့ catholic တွေနဲ့ကျွန်တော်တို့ခုစကားပြောနေပါတယ်ကိုမြင်တောင်းနေပါတယ်သူတို့ကိုပြန်မပို့ဖို့ဘာမှပြီးကောပေါ့နော်မစ္စောရမ်ကလည်းချင်းပြည်နဲ့ပြန်မပို့ဖို့ပြီးတော့ UNHCR new delhi ကနေသွားပြီးတော့ဒီမစ္စောရမ်မှာအဲ့ဒီ UNHCR ရဲ့ cut level စာရေးထုတ်ပေးဖို့အဲ့ဒါလည်းခုကျွန်တော်တို့ဟိုတောင်းဆိုနေပါတယ်
လက်ရှိအိန္ဒိယတနိုင်ငံလုံး COVID-19 ကပ်ရောဂါအကြီးအကျယ်ရင်ဆိုင်နေရတဲ့အတွက်အကူအညီပေးရေးအဖွဲ့တွေအနေနဲ့မီဇိုရန်ပြည်နယ်ကိုတွားရောက်ရေးကိစ္စမှာအခက်တွေ့နေတယ်လို့ကပ်ရောဂါကူးစက်ခံနေရတဲ့မီဇိုရန်ပြည်နယ်မှာလည်းချင်းဒုက္ခတွေတွေအတွက်ရောဂါကူးစက်မဲ့ဒေးရနေရှိနေတယ်လို့သူကပြောပါတယ
်။အခုမီဇိုရမ်မှာဆက်လော့ခ်ဒေါင်းဖြစ်နေပြီခု။ဒါကြောင့်မို့ကျွန်တော်တို့က US အစိုးရဖြစ်နိုင်ရင်တော့နယူးဒယ်ဟီတန်ဂျုံပဲဖြစ်ဖြစ်ကလကတ္တရဲ့US a conflict in Ayonga ne chana ro Mizoram ko twa se chin ne pi ro UNHCR New Delhi ka ne Mizoram ko twa pi ro a chin ni ko twa le la se chin ne thuru ko tan twa twa mi se chin ne paw no pi ro Mizoram a so ya yo pi ro Mizoram ka NGOs twi thuru ko twa twi se chin ne pi ro refugee twi le twa twi se chin ne dai mai aku thuru twa lo mi ya de ba phi lo ko di cha
American နိုင်ငံသားရဲ့ဌာနအနေနဲ့မင်းတပ်မှာဖြစ်နေတဲ့အခြေအနေတွေကိုစောင့်ကြည့်နေတဲ့အပြင်အိန္ဒိယနယ်စပ်ဘက်ထွက်ပြေးလာကြတဲ့ဒုက္ခသည်တွေအရေးနဲ့ပတ်သက်လို့လည်းသူတို့ချင်းအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်နေကြောင်းဇွန်တွန်မှုက VOA ကိုပြောပါရရှင် VOA American တဲ့ရုပ်သံနဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ကိုင်းတိုမီတာတို့အပြင်ကျွန်တော်တို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျွန်တော်တို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျွန်တော်တို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်။8473748.info ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamisechannel ဖြစ်ပါတယ်။စလုံးပေါင်းက voabamisechannel ဖြစ်ပါတယ်။YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamese ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamese ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabamese ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင်
ပိုင်းအစီအစဉ်လေးကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးတူတင်ပါတယ်ရှင်။ကြာတာပရိမီနည်းခင်အစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။ရိုဟင်ဂျာပဋိပက္ခအတွက်ရေရှည်ခိုင်မြဲမဲ့ဖြေရှင်းချက်ရရှိရေးဘင်္ဂါဒေ့ရှ်ဘက်ကဥဆောင်ပြီးရိုဟင်ဂျာဒုက္ခသည်အရေးအလူရှင်ညီလာခံမှာတိုက်တွန်းခဲ့ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာကနေလီဆာရှလိုင်းရဲ့သတင်းဆောင်မကိုမတ်တင်ကြီးထိုက်ကပြောပြမှာပါ။
ရန်ပုံငွေအတွက်ဂရိကဝတ်အစ်တွေရနေပေမဲ့လို့လဲအလူရှင်တွေဆက်ပြီးမပီးနိုင်တော့မဲ့အရေးကိုကုလသမဂ္ဂအဖွဲ့အစည်းတွေကစိုးရိမ်ကြပါတယ်။ကောက်ဆက်ပဇာကရိုဟင်ဂျာဒုက္ခသည်တွေနဲ့သူတို့ကိုလက်ခံထားတဲ့လူမှုအတိုင်းဝိုင်းတွေအတွင်းကလူပေါင်း1,400,000ကိုကူညီပေးရေးလိုအပ်တဲ့ရန်ပုံငွေဒေါ်လာ943သန်းမပြည့်မှာကိုစိုးရိမ်နေကြတာပါ။ကုလသမဂ္ဂကပြီးခဲ့တဲ့နှစ်ပူးပေါင်းအစည်းအဝေးအတွက်ဒေါ်လာသန်း1,000ပန်ကြားခဲ့တာမှာရန်ပုံငွေ60ရာခိုင်နှုန်းပဲရခဲ့တာပါ။ဘင်္ဂလားဒေ့ရှ်မှာခိုးလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်၄နှစ်မြောက်အလူရှင်ညီလာခံဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်ဒုတိယနိုင်ငံခြားရေးဝန်ကြီးရှာရီယာအလမ်ကပြောပါတယ်။လူတွေပြည့်ကျက်နေတဲ့စခန်းတွေမှာဒုက္ခသည်တွေဘလောက်ကြာကြာဒုက္ခခံရဦးမလဲ။လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီဝင်ထုတ်ဝင်ပို့ကြီးကိုနိုင်ငံတကာအတိုင်းအဝိုင်းဘက်ကရေရှည်ပံ့ပိုးနိုင်ပါမလားဆိုတာကိုစဉ်းစားမိတယ်လို့ဒုဝန်ကြီးကပြောပါတယ်။နှစ်တိုင်းအလူရှင်ညီလာခံလုပ်မနေရအောင်ရိုဟင်ဂျာဒုက္ခသည်ပြဿနာကိုရေရှည်ခံမဲ့ဖြေရှင်းချက်ဆိုင်ရေးကအရေးကြီးတယ်လို့လည်းသူကထပ်လောင်းပြောပါတယ
်။ All undertakings under the GLP or any other funding mechanism
ပြန်ရေးအစီအစဉ်ဓမ္မဖုံလေတခြားငွေကြေးထောက်ပံ့တဲ့ရန်တရားတွေဟာဒီညီမချက်ပြည်ညာအောင်ဆောင်ရွက်တင်ပါတယ်။ပူပေါင်းတုံ့ပြန်ရေးအစီအစဉ်မှာအထူးအလေးထားဆောင်ရွက်မဲ့ကိစ္စတွေဟာလည်းရိုဟင်ဂျာတွေဌာနပြန်ရေးပြင်ဆင်ပေးဖို့ဆိုတဲ့ညီမချက်နဲ့ကိုက်ညီရမှာဖြစ်ပါတယ်။ပညာရေး၊စွမ်းရည်မြင့်တင်ရေးလိုမျိုးစီမံကိန်းတွေဟာဆိုရင်ရိုဟင်ဂျာတွေမြန်မာပြည်ကသူတို့လူမှုအတိုင်းအဝိုင်းထဲမှာတဟဆာတာဖြစ်စေရေးကိုအထောက်အကူဖြစ်ဖို့ရည်မှန်းအကောင့်ထဲပေါ်တင်ပါတယ်လို့ဒုတိယဝန်ကြီးပြောခဲ့တာပါမြန်မာနိုင်ငံရဲ့လက်ရှိအခြေအနေကရိုဟင်ဂျာတွေထိုင်နေပြန်ရေးအတွက်အချိန်ကောင်းအခါကောင်းမဟုတ်ဘူးဆိုတာကိုဘင်္ဂလားဒေ့ရှ်ဒုတိယနိုင်ငံခြားရေးဝန်ကြီးကလက်ခံအသိအမှတ်ပြုပါတယ်မြန်မာဘက်ကရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံပေးမဲ့လေဒုက္ခသည်တွေကိုပြန်လက်ခံမယ်လို့ကတိပြုထားတာပါမြန်မာနိုင်ငံမှာဖေဖော်ဝါရီလတရနေ့ဆရာနာတိတ်မှုကြောင့်ဒုက္ခသည်ဌာနပြန်ရည်အဟံတာဖြစ်စီတဲ့ဆိုရာကိုဒုက္ခသည်များဆံရကုလသမဂ္ဂမဟာမင်းကြီးဖီလီပိုဂရန်ဒီကသဘောတူပါတယ်။ရခိုင်ပြည်နယ်ထဲမှာရှိတဲ့ UNHCR နဲ့တခြားအဖွဲ့အစည်းတွေဟာရိုဟင်ဂျာတွေဌာနပြန်ရည်အတွက်လိုအပ်တဲ့အခြေအနေအခင်းကျင်းဖန်တီးနိုင်ရည်အတွက်ဖြစ်တယ်လို့မဟာမင်းကြီးဖီလီပိုဂရန်ဒီကပြောပါတယ်
။ Clearly this has not happened so far because besides the work that we do,
ဒီအဖွဲ့အစည်းတွေကဆောင်ရွက်နေပေမဲ့လည်းအခုချိန်ချီတော့အကောင့်ထဲမပေါ်သေးပါဘူး။လွတ်လပ်စွာသွားလာခွင့်ဝန်ဆောင်မှုတွေရရှိခွင့်နောက်ဘင်္ဂလားဒေ့ရှ်ဘက်ကိုလူတွေအစုလိုက်ပြုံးလိုက်ထွက်ပြေးခဲ့ရတဲ့အကြောင်းရင်းဖြစ်တဲ့ခွဲခြားဆက်ဆံမှုတွေအဆုံးသတ်ရေးမြန်မာဘက်ကပို့ပြီးအားထည့်ဆောင်ရွက်ဖို့လိုအပ်နေပါတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကပြောခဲ့တာပါ။ရိုဟင်ဂျာဒုက္ခသည်တွေကိုမေ့ဖြောင်မထားဖို့နဲ့နိုင်ငံတကာအသံဝန်ကဆက်လက်ပံ့ပိုးရမယ်လို့ဒုက္ခသည်များဆိုင်ရာမဟာမင်းကြီးကပြောပါတယ်ရိုဟင်ဂျာတွေဆက်လက်ထွက်ပြေးနေကြကြောင်းလည်းသူကပြောပါတယ်အိန္ဒိယထိုင်းတို့လိုအိန္ဒိယနိုင်ငံတွေဘက်ကနေဆက်တွေကိုဖွင့်လှစ်ပေးထားရင်းနဲ့အသက်အန္တရာယ်ရှိနိုင်တဲ့ဌာနရင်းကိုပြန်မပို့ရေးဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကထပ်လောင်းပန်ကြားခဲ့ပါတယ်ရှင
်မတ်သိမ့်ကြီးထိုက်ပါရှင်မကြခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါအခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကိုတင်ဆက်မှာပါရှင်ကိုအောင်မြတ်သူကတင်ဆက်ထားပါတယ
်ပိတ်ဆို့မှုဂျန်ခံနိုင်တဲ့မြန်မာဗိုလ်ချုပ်တွေရဲ့စီးပွားရေးအင်ပါယာဆိုတဲ့ခေါင်းစဉ်နဲ့ The Business Time သတင်းအွန်လိုင်းမှာဖော်ပြထားတဲ့စောင်းမရှင် KO ဟာခိုင်လင်းကျော်ဂျင်ယူတို့သုံးဦးရေးသားရတဲ့စောင်းမကိုတင်ပြပေးခြင်းပါတယ်မြန်မာစီးပွားရေးဥပိုင်ကုမ္ပဏီ MEHL နဲ့မြန်မာစီးပွားရေးကော်ပိုရေးရှင်း MEC တို့ကအခိုင်အမာခြေကုပ်ယူထားတဲ့မြန်မာစီးပွားရေးမှာစစ်တပ်ရဲ့အခက်အခဲများဟာဗဟိုချက်မှရှိနေပြီးလူအဖွဲ့အစည်းရဲ့မရှိမဖြစ်ကုန်ပစ္စည်းတွေနဲ့ဝန်ဆောင်မှုလုပ်ငန်းတွေကိုကျယ်ကျယ်ပြန့်ပြန့်လုပ်ကိုင်ပေးနေတယ်လို့ဆိုပါတယ်။ဒီလုပ်ငန်းပေါင်းစုကြီးတွေမှာအိမ်ချမ်းမြေလုပ်ငန်းအရက်နဲ့ဆေးရွက်ကြီးကနေတဘာဝအရင်းမြစ်ထုတ်ယူတဲ့လုပ်ငန်းတွေပါဝင်ပြီးထောင်ပေါင်းများစွာသောအရက်ဘက်နဲ့စစ်ဘက်ဝန်ထမ်းတွေကိုအလုပ်ကိုင်တွေပေးထားတဲ့အပြင်စစ်သားထောင်ပေါင်းများစွာကိုလည်းအကျိုးအမြတ်ကွဲဝေးပေးနေတယ်လို့ဆိုပါတယ်။အခုလိုစီးပွားရေးပုံစံကြောင့်သမယိုးကျစီးပွားရေးတိုင်းတာတဲ့ပုံစံနဲ့အရှုံးမြတ်ကိုတိုင်းတာဖို့မဖြစ်နိုင်သလိုနိုင်ငံတကာကစီးပွားရေးပိတ်ဆို့မှုတွေဟာလည်းအနည်းကျဉ်းလောက်ပဲတည်ရောက်ဖွယ်ရာရှိတယ်လို့ဆိုပါတယ်။ စီးပွားရေးအထူးကြံပြီးအောက်ခြေမှာဗျမ်းမာတာဖြစ်နေရင်တော့မှစစ်တပ်ကအမြဲတမ်းအမျက်ထွက်အောင်လုပ်ထားတာဖြစ်တယ်လို့စင်ကာပူခြေဆိုင် ISEAS Yusuf Aishab Institute ကမြန်မာအရေးလေ့လာသူ Romain Collard ကထောက်ပြထားတာကိုလည်းဖော်ပြထားပါတယ်။2020ထဲမှာတော့စီးပွားရေးဥပိုင်နဲ့ဖက်ဆက်လုပ်ကိုင်နေတဲ့ဂျပန်နိုင်ငံရဲ့ Kirin အဖျော်ယမကာလုပ်ငန်းနဲ့တောင်ကိုရီးယားပိုင် Pasco တံမဏိလုပ်ငန်းတွေပြန်လည်ရုပ်သိမ်းသွားခဲ့တယ်လို့ဆိုပါတယ်။အခုကမှတော့အနောက်တိုင်းဆိုးရွားတွေဟာဆရာနာသိမ်းမှုကိုတုံ့ပြန်တဲ့အနေနဲ့စစ်တပ်ပိုင်လုပ်ငန်းပေါင်းစုကြီးနှစ်ခုဖြစ်တဲ့မြမစီးပွားရေးဥပိုင်နဲ့မြမစီးပွားရေးကော်ပိုရေးရှင်းကိုအရေးယူပိတ်ဆို့တကယ်လို့ထိတ်တန့်စစ်ပိတ်ကောင်းဆောင်တွေနဲ့သူတို့ရဲ့မိသားစုဝင်တွေကိုပါပိတ်ဆို့အရေးယူလိုက်ပါပြီတဲ့။သို့သော်များလည်းမြမစစ်တပ်ပိုင်ကုမ္ပဏီတွေဟာပြင်ပကားလာတဲ့နိုင်ငံရေးနဲ့စီးပွားရေးဖိအားတွေရဲ့ရိုက်ခတ်မှုကိုအ ਨੇ ဆုံးဖြစ်အောင်စီမံလာတယ်လို့ဆိုပါရယ်။2019ခုနှစ်အထိဥပိုင်ရဲ့အထွေထွေမန်နေဂျာတူဖြစ်ခဲ့တဲ့အခုချိန်ထိအကြံပေးသူဖြစ်လုပ်ကိုင်နေတဲ့ဦးမြင့်တန်ရဲ့အဆိုအရတော့လုပ်ငန်းတွေဟာပြည်တွင်းဈေးကွက်ကိုပဲပိတ်မှတ်ထားတဲ့အတွက်ပိတ်ဆို့မှုတွေကြောင့်ပြဿနာမရှိဘူးလို့ဆိုပါရယ်။ပိတ်ဆို့မှုတွေကြောင့်ပြည်ပကားကုန်ကြမ်းဝယ်ယူဖို့ခက်ခဲသွားပေမဲ့လည်းတရုတ်နိုင်ငံကနေဝယ်ယူရရှိနိုင်တယ်လို့၎င်းကပြောဆိုထားတာကိုလည်းဆောင်းပါးမှာဖော်ပြထားပါရယ်။စီးပွားရေးပိတ်ဆို့တာတိတ်ပြီးစူးစူးဝါမထိခိုက်လာဘူးလို့ဆိုပါရယ်။ပိတ်ဆို့အရေးယူမှုတွေနဲ့ထုတ်ကုန်တွေပေါ်မှာလူတုကသပိတ်မှောက်တာလည်းစစ်တပ်ရဲ့ဗန္ဒာရေးပေါ်အနှဲငယ်လောက်ပဲချင်းချောက်နိုင်တယ်လို့ဆိုပါရယ်။2019ခုနှစ်ကုလသမဂ္ဂအစည်းအဝေးမှာအရနိုင်ငံတကာဥပဒေအရကြီးမားတဲ့ရာဇဝတ်မှုကြီးကိုကျူးလွန်ထားတဲ့လက်ရှိနဲ့အငိမ့်စားဆက်အရာရှိဟောင်းတွေဟာဥပိုင်နဲ့ MEC တို့ပေါ်မှာတီးတီးတသာထိ ंछ ုပ်ထားပွဲရာရှိပြီးဩဇာတရားမှုရှိတယ်လို့ဖော်ပြထားပြီးတော့မြန်မာအစိုးရကတော့ကုလအချက်လက်ရှာဖွေရေးမစ်ရှင်ဖွဲ့ကိုညှင်းဆို့ခဲ့ပါတယ်တဲ့။စီးပွားရေးနိုင်ငံရေးအထူးချံဖြစ်ခဲ့ပြီးပတ်ဝန်းကျင်နိုင်ငံတွေအကြားနောက်ောက်ကျခဲ့တဲ့အတိတ်ကိုအခုအခါတပံပြန်စားရတော့မလို့ဖြစ်နေပြီလို့ဆောင်းပါးကိုအဆုံးသတ်ထားပါတယ်။အပြည့်စုံတော့ www.businesstime.com မှာဖတ်ရှုနိုင်ကြပါခင်ဗျာ။
ပြည်ရေးအမေရိကန်တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလွှာဖြစ်တဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။ VOA မြန်မာပင်မစာမျက်နှာကသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာကိုတောင်းယူနိုင်ပါသေး။နောက်တစ်နေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bamiset@voanews.com စီကိုဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုအီးမေးလ်လိပ်စာကိုရေးပို့လိုက်ပါ။အီးမေးလ်လိပ်စာကိုတိချာနှာအောင်ရေးပေးလိုက်ဖို့တော့မမေ့ပါနဲ့နော်။နေ့စဉ်တနေ့နှစ်ကြိမ်ပို့ပေးတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအကျဉ်းချုပ်တစုတစည်းတဲ့ရရှိသိရှိနိုင်အောင်လို့စီစဉ်ပေးထားပါ။ VOA ပရိသတ်တွေအတွက်သတင်းတွေကိုကျမတို့ရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်။
ပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေပေါ်ဝေဖန်ကြံပေးချက်တွေပြပို့ကြဖို့လဲဖိတ်ခေါ်ပါရစီရှင်။ကြာသပတေးနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နဲ့6နာရီကနေ9နာရီထိတင်ဆက်နေပါတယ်။အခုတော့ဥကျော်စံတာရဲ့မြန်မာရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရအောင်ပါ။မြန်မာနိုင်ငံမှာဆက်ရနာတိမ့်မှုတက်တန်း3လကျော်လွန်လာခဲ့ပြီဖြစ်ပေမဲ့စစ်ကောင်စီဟာတိုင်းပြည်ကိုအပြည့်အဝထိမ့်သိမ်းနိုင်ခြင်းမရှိသလိုအုပ်ချုပ်ရေးရန်တရာလည်းပုံမှန်ဖြစ်ဖို့အခက်အခဲရှိနေဆဲဖြစ်ပါတယ်။အလားတူစွာပဲဆက်ရနာရှင်စနစ်ကိုစန့်ကျင်တဲ့ဘက်ကရောအလားလာတွေဘလို့ရှိနေပါသလဲ။မြန်မာအရေးသုံးသက်သူဦးရဲထွန်းနဲ့ဦးကျော်စံတာတို့ကဆွေးနွေးသုံးသက်ထားပါတယ်ရှင
်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တာ3လခွဲရှိလာခဲ့ပြီဖြစ်ပါတယ်။ဆိုတော့ဒီအချိန်မှာကြည့်မယ်ဆိုရင်စစ်တပ်ဟာသူတို့ကြီးညာထားတဲ့အတိုင်းသူတို့လုပ်ချင်တာတွေကိုဆက်လက်ပြီးတော့လုပ်နိုင်သွားမယ်အခင်းအကျင်းမျိုးတိုင်းပြည်တည်ငြိမ်မှုအပါအဝင်ပေါ့လေအချိန်လေးအစစအရာအဲ့လိုဖြစ်လာဖို့ညီညီနန်းထိန်းသိမ်းနိုင်မယ်အလားအလာတွေ့နေရပြီလို့ဆိုနိုင်ပါ။
အခုနောက်ဆုံးကျင်းပသွားတဲ့ဒရင်းသာရှင်းလင်းပွဲမှာဗိုလ်ချုပ်စော်မင်းစွန်းတရားဝင်ပြောပြချက်အရာဆိုရင်တော့သူတို့ဒီပြည်ငင်းအေဂျန့်နဲ့ပမာဏနိုင်အုပ်ချုပ်လို့ရပြီဆိုတဲ့အခြေအနေမျိုးမှာအာဆီယံကနေပြီးတော့ကိုယ်စားလှယ်လွှတ်ပြီးဒီလာမယ်ဆိုလို့ရှိရင်လက်ခံဖို့အဲ့ဒီလိုအခြေအနေရောက်လို့ရှိရင်သူတို့လက်ခံမှာမယ်လို့ကတိပေးထားတာရှိတယ်။အဲ့ဒီမေးခွန်းကိုဖြေရင်းနဲ့သူပြောသွားချက်အရာဆိုရင်တော့အခုအချိန်မှာအဲ့လိုပြင်းရေးအကြမ်းမှုမရှိသေးဘူးဆိုတဲ့သဘောသူဖြေသွားပါတော့ဗျာ
။ဒ Siana, Pemu Sanjini, CRPH2, Ganabe, National Unity Government, NUG, Fusilida, the Labjiga Vichipare, Sudoka Levet, Tangani, Apsin, Utui, Apsin, Chilani, Zambitan, Tunana, Triaway, Sudoka, or Druya, Imanja, Yoshi Voda, Lara, or Balum, Himalayo.
Osia, Sidari, Lonely, Bono, Soya, Puede, the Duke, Awaita, Presidari, Lode, Chinyare, Bono. အဲ့မှာအခုဒီမြို့တချို့မှာဒီလူလူကကိုဒီအစီအစဉ်နဲ့ကိုလက်နက်ဆွဲတိုင်ပြီးတော့တော်လန်တိုက်ခိုက်နေကြတဲ့ကိစ္စမှာတော့ဟိုဘိုးကနေပြီးတော့စနေတကျဦးဆောင်ဦးရဲ့ပြုပြီးတော့တိုက်ပွဲဝင်နေကြတယ်ဆိုတဲ့အနေထားမျိုးတော့မရှိသေးဘူးပေါ့နော်ဟိုကျွန်တော်တို့ကိုယ်အသိနဲ့ကိုစုပြန်ပြီးတော့လက်နက်ဆွဲတိုင်ပြီးတိုက်ပွဲဝင်တဲ့အနေထားလောက်ပဲရှိဒီနေရာတွေကလည်းဒီဖြစ်နိုင်ပါမလားဆိုတဲ့ဥစ္စာကလည်းဒီဝေးစရာဖြစ်နေတာပေါ့နော်ဆိုတော့နောက်တစ်ချက်က NUG အနေနဲ့သူတို့ဖွဲ့စည်းပြီးတဲ့နောက်ပိုင်းမှာဂနေ့တဲ့အချိန်တော့ NUG ကိုအတိမတ်ပြုတဲ့အစိုးရကမပေါ်သေးဘူးအဲ့တော့ကနိုင်ငံခြားအကူအညီပေးပါမယ်ဆိုတဲ့ပေါ်ဒီနေဂရိခွေပြုတဲ့နိုင်ငံတွေဖွဲ့စည်းတယ်လည်းမကြားရသေးဘူးပေါ့နော်ဆိုတော့ NUG ဘက်ကပြောမယ်ဆိုလို့ရှိရင်လေသူတို့ဒီဖွဲ့စည်းလိုက်ပြီးတဲ့နောက်ပိုင်းမှာဒီအာဂျက်စရာကောင်းတဲ့ဒီခြေလမ်းမျိုးအဆင်မျိုးကိုမတွေ့ရသေးဘူးလို့အဲ့လိုသုံးသပ်လို့ရမယ်ထင်ပါတယ်ဆိုတော့
ပြည်သူလူထုရဲ့ထောက်ခံမှုကတော့ကျွန်တော်လေ့လာရတာကတော့
ပြည်သူလူထုကငြိမ်ဝှက်ပြီးပြားပြီးတဲ့အခါကျတော့အုတ်ချုံမှုအောက်ကိုရောက်ဖို့အတွက်ကအနာသက်ကိုပဲအသုံးပြုရတဲ့အနေထားပဲဖြစ်တာပေါ့နော်အခုနေထားကတော့ဟိုနိုင်ငံရေးအရာစီယုံသိမ့်သိမ့်တဲ့အခါမှာတော့ဒီပြောသမျှကိုဒီပြည်သူလူထုအများစုကမယုံကြဘူးလက်မခံကြဘူးဆိုတဲ့အနေထားမျိုးတွေ့နေရတယ်ဥပမာအားဖြင့်ဒေါန်ဆန်းစုကြည် เนี่ยปัดแต่กอร์รัปชันเคสอ่ะမျိုးတွေပေါ့เนาะကျွန်တော်တို့ဒီလူလူတွေမှာစကားပြောဆိုကြည့်တယ်ဆိုရှယ်မီဒီယာတွေပေါ်မှာကြည့်တဲ့အခါကျတော့ဒါကိုလက်ခံယုံကြည်တဲ့လူကတော်တော်နည်းတယ်။ဘာနေမှာငွေတွေစုပြုံထုတ်နေကြတယ်ဆိုတာကလည်းအဲဒီတချို့လဲလူအဲ့လိုထုတ်တာရှိသလိုအများစုကတော့ယုံကြည်မှုမရှိတဲ့အတွက်ကြောင့်မလို့စိုးရိမ်စိမ်နဲ့ထုတ်ဝိုင်းထုတ်ကြတယ်ဆိုတဲ့အနေထားကိုတွေ့ရတယ်။အဲ
ကျွေးရပါဘူးဥမာစီဗီယန်လုပ်တဲ့ဟိုဆရာဆရာမတွေအပါဝင်ပေါ့နော်ဝန်ထမ်းတွေလုပ်ချုပ်ပြတာမျိုးပေါ့နော်တကယ်တော့အဲ့လိုမျိုးတွေလုပ်တာလေးလေးပြည်သူတွေရထောက်ခံမှုနဲ့ပို့ပြီးအလန်းဝေးသွားတွေလေးဖြစ်ပြီးတော့အုတ်ချုပ်လို့မရတဲ့အချိန်ကမောက်ကမဖြစ်သွားနိုင်တယ်ပေါ့လေဒီလိုဖေးစ်စိတ်ပညာတွေ့ကြတယ်အဲ့ဖေးစ်စိတ်ဆိုတဲ့အသုံးနှုန်းကမသုံးပါနဲ့တော့ဒါပေမဲ့အဲ
Anayala เออดีจํานวนโดลันยีอสุยะบ่อกุมเนอสุยะนี่มาบ่ดิไอ้โลอสุยะเว้ยဖြစ်စီပြည်သူလူလူရဲ့အဲဒီထောက်ခံမဲနဲ့မက်ဆန္ဒတွေနဲ့အာနာရလာတဲ့အစုရတွေပဲဖြစ်စီသူတို့ရဲ့အာနာတောက်တိုင်ကအဓိကအားဖြင့်တော့တက်စစ်တပ်ရဲ့ရဲတပ်ဖွဲ့ရဲ့တရားရုံးရဲ့အဲအကျဉ်းဆောင်တွေရဲ့เนาะအဲ့ဒါတွေအပြင်သူတို့ငွေရှာပေးတဲ့เนาะအစုရတွေအတွက်ငွေရှာပေးတဲ့ ဌာနတွေပေါ့အဲ့ဒီဟာတွေကတော့အဓိကရေးကြီးတဲ့ဌာနတွေဖြစ်တယ်ဒီဌာနတွေကစီဒီအမ်မလို့စီဒီအမ်မှာမပါသမျှကတော့သူတို့အနေနဲ့ကသိပ်ကူစရာမလိုသေးဘူးလို့ပြောမယ်ဆိုရင်ပြောလို့ရတာပေါ့အခုစီဒီအမ်လုပ်နေကြတာတွေကတော့တကယ်အားဖြင့်တော့ပြည်သူဝန်ဆောင်မှုလုပ်ငန်းဌာနတွေပေါ့ဥပမာပညာရေးလူလူတို့ကိုပညာသင်ပေးတဲ့အကျောင်းဆရာဆရာမတွေလူလူတို့ကိုစိတ်ပူပေးနေတဲ့အကျမ်းပါရေးဝန်ထမ်းတ
ဒီအဓိကတောက်တိုင်ဟိုဌာနကြီးတွေကိုမကူးဆက်သေးသေးတော့အဲတိတ်ပြီးတော့ပြဿနာမရှိသေးဘူးလို့အဲ့လိုဟိုဆိုရပက်ကပြောမယ်ဆိုရင်ပြောနိုင်ပါဘူးနောက်တစ်ခုပြင်တာအရေးကြီးတဲ့ကိစ္စတိုင်းသားတွေရဲ့ပါဝင်မှုဖြစ်ပါတယ်တိုင်းသားတွေပါဝင်အောင်တပ်ဖက်ကလည်းပဲစီယုံတယ်သူတို့ကဖက်ဒရယ်ပြည်ထောင်စုလုပ်ပေးမယ်အခုဆိုလို့ရှိရင်PR စနစ်ကိုကျင့်သုံးမယ်
ဆိုပြီးတော့သူတို့ဒါစတင်ပြီးတော့ပြောလာပြီဖြစ်ပါတယ်အဲ့ဒီတဲ့ပြင်ဆင်နေပြီဆိုတဲ့သဘောမျိုးတွေ့ရပါတယ်တခြားနေမှာပဲအဲ့ညူကြီးဘက်မှာလည်းပဲတိုင်းဒါတွေကပါဝင်ကြတယ်သူဆိုလည်းနဲ့ကင်ပြီးတော့ဒီဆွေးအုပ်တော်ဟန်နေကြတယ်စစ်စင်ရေးကိုအချိန်မီလောက်လာကြတာတွေ့ရပါတယ်ဆိုတော့တိုင်းဒါတွေပြပါတော့ကျွန်တော်တို့ပြီးခဲ့တဲ့ဖြတ်သန်းမှုတွေရစင်တော့ဟိုဇဝေးဇဝါ ဆိုရဲအနေထားလို့ပြောရင်အမှန်ဆုံးပဲလို့ပြောပြောရမှာပဲဘာကြောင့်လဲဆိုတော့အဲဒီတက်မတော်အစိုးရရေးဆွဲခဲ့တဲ့ဒီ2008ခေတ်ကဥပဒေကလည်းဖက်ဒရယ်စနစ်ကိုတကယ်ပြည်ပြင်းအာမခံတဲ့စနစ်မဟုတ်ဘူးအန်အေဒီအစိုးရငါနဲ့အုပ်ချုပ်ခွင့်ရတဲ့အချိန်မှာလည်းဖက်ဒရယ်စနစ်ကိုပို့ပြီးတော့အားပေးတဲ့အဲဒီလုတ်လို့ရနိုင်တဲ့ကိစ္စတွေကိုမလုံးဆောင်ခဲ့ဘူးအဲ့လိုဖြစ်တဲ့အတွက်ကြ တန်လျာဖြစ်နေကြတယ်လို့ကျွန်တော်ထင်တယ်အခုပီယာစနစ်ဆိုတာကလည်းတကယ်ကြတော့2015ပထမကျင်တွတ်တော်ကာလအတွင်းကပီယာစနစ်နဲ့ပတ်သက်ပြီးတော့ NGF ကကျင်တဲ့အချိန်မှာဆန့်ကျင်တဲ့ပါတီတွေကတိုင်းသားပါတီတွေဖြစ်နေတယ်တိုင်းသားပါတီတွေဖြစ်နေပြီးတော့အဲဒီတော့ကျွန်တော်ကိုယ်တိုင်ပါဝင်ခဲ့တဲ့ဒီကြာပြူပါတီအဲ့ SMGP ဆိုရင်ကျွန်တော်တို့တပိတ်တောင်ပေါက်ခဲ့ဘူးတဲ့ဒီစနစ်ကိုမကျင့်သုံးဘူးအဲဘာကြောင့်ဒီလိုဖြစ်ရတာလဲလို့ပြန်သုံးသပ်ကြည့်လိုက်တဲ့အခါကျတော့ကျွန်တော်တို့နိုင်ငံရဲ့တိုင်းသားတွေဖြန့်ကျက်ပြည်နေမှုဟာလူမျိုးကြီးပမာနဲ့ရောပြီးနေတာကနည်းပြီးတော့သူတို့ဘာသာသူတို့တီးကြမြို့နယ်လေးတွေမှာလူများစုအဖြစ်နဲ့သူတို့ကရှိကြတာဒါကြောင့်မို့အဲ့ဒီမြို့နယ်ရဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ကိုရွေးတဲ့အခါမှာသူတို့လူမျိုးပါတီကိုစားပြုတဲ့လူကရဖို့တေချာပေါက်ဒီအခွင့်အရေးရှိတယ်။ဒါကြောင့်သူတို့ကအဲ့ဒီပီယာစနစ်ကိုကျင့်သုံးမယ်ဆိုရင်သူတို့ကတခြားပါတီတွေကိုသူကညှပေးရတော့မယ်အနေထားဖြစ်တာပေါ့။ဒါကြောင့်မို့သူကပီယာစနစ်ကိုဆန့်ကျင်ကြတာပေါ့။ဒါပေမဲ့အဲ့ဒီတိုင်းရင်းသားပါတီကတစ်ပါတီတည်းမဟုတ်ဘဲနဲ့နှစ်ပါတီသုံးပါတီဖြစ်လာကြတဲ့အခါကျတော့မဲတွေကအဲ့ဒီ2015ပြီးတော့ကွဲမှာပဲကွဲကုန်တယ်ကွဲကုန်တယ်တချို့နေရာတွေမှာဆိုလို့ရှိရင်ဥမာကြာပြီပါတီဆိုရင်အဲ့ဒီ2015မှာရွေးကောက်ပွဲမှာပြည်သူ့လွတ်တော်မျိုးသားလွတ်တော်မှာတနေရာမှမနိုင်တော့သို့တော့သူတို့ကားခံတဲ့မဲတွေတော့ရှိတယ်အဲ့တော့ဒီနေ့အခြေအနေမျိုးမှာလာတော့ပီယာစနစ်ကိုစိတ်ဝင်စားသလားပီယာစနစ်ကိုထောက်ခံသလားမေးရင်သူတို့အဖြေကဇမျိုးဖြစ်လို့
ပီယာစနစ်ကိုအကြောင်းပြပြီးတော့စီးအောင်လို့ကတော့တိုင်းရင်းသားတွေအလုံးပါမလာနိုင်မှုဆိုတဲ့သဘောပေါ့
မှန်ပါတယ်ခင်ဗျအ
ဲ့တော့NUG ကအခုဒီဘက်ညွေအစွာဖွဲ့ရဲဆိုတော့သူတို့ကတိုင်းရင်းသားပါတီတွေကိုထည့်ပြီးတော့ဖိတ်ခေါ်ပါတယ်အခု NUG ရဲ့တိုင်းရင်းသားတွေအပေါ်မှာထားရှိတဲ့သဘောထားဒီ NLD ရဲ့သဘောထားနဲ့ကြောင်းလဲခဲ့ပြီးတိုင်းရင်းသားတွေလက်ခံနေတဲ့အနေအထားကိုရောက်သွားပြီလို့ဆိုနိုင်ပါလားဘယ်လောက်ထိခိုင်ခိုင်မာမာဟောဆွေးချရပါလဲဒီခ
ါ NUG ကဒီငိုး NLD ရဲ့တိုင်းသားလူမျိုးစုတွေနဲ့ပတ်သက်တဲ့သဘောထားတွေအပေါ်မှာပြောင်းသွားတယ်ဆိုတာတော့ရှင်းတယ်ပြောင်းသွားတယ်ကြောင်းသွားပြီးတဲ့အခါကျတော့သူတို့တချို့လည်းပြန်တောင်းပန်တဲ့အိစရတွေပါလေအဲဖတ်ရတာပေါ့နော်အဲဆိုတချက်ကဒီ CRPH နဲ့ NUG ရဲ့ထုတ်ပြန်တဲ့သဘောထားတွေကို NLD ခေါင်းဆောင်တွေအဓိကခေါင်းဆောင်တွေအခုဟိုဖန်ခံထားရတဲ့ခေါင်းဆောင်တွေကသဘောတူရဲ့လားဆိုတာကအဲတကယ်အရေးကြီးတဲ့ပြဿနာဖြစ်နေတယ်တကယ်လို့သဘောတူတယ်သူတို့ကအဲဒါကိုထောက်ခံပါတယ်ဆိုလို့ရှိရင်ตัวบาเนี่ยเปลี่ยนตัวขึ้นနိုင်တယ်ဆိုလို့ရှိရင်ဒီလက်ခက်ကအကျင်ညာထားတဲ့လာမဲ့ရွေးကောက်ပွဲမှာနိုင်ငံရေးပါတီကဖြတ်သိမ်းထားဖို့များတယ်အဲ့တော့ဒီတိုင်းသားပါတီတွေကိုဖိတ်ခေါ်တဲ့အခါမှာတိုင်းသားပါတီတွေကအဲ NUG မှာပါဖို့မပါဖို့စဉ်းစားတဲ့အခါမှာဒီ NUG ကနိုင်ပါလားအဲလက်ခက်ကနိုင်ပါလားဆိုရဲဥစ္စာကအရေးကြီးဆုံးပြဿနာအဲ့တော့တကယ်လို့ NUG ကမနိုင်ဘူးဒီတစ်နှစ်နှစ်နှစ်အတွင်းမှာမနိုင်ဘူးဆိုရင်တော့ဒါမဲ့သူတို့ကလေးပေးထားတဲ့ရေကောက်ပွဲမှာပါရဖို့ကမသိကြဘူးဖြတ်သိမ်းခံရဖို့ကသိကြတယ်အဲအဲ့လိုဖြစ်တဲ့အတွက်ကြောင့်မူဒီပြဿနာကခုနပြောတဲ့ဒီ NUG ကကန်းလန်းတော်လဲတိုင်းရင်းသားနိုင်ငံရေးပါတီတွေကမပါဝင်ရတဲ့အဓိကအကြောင်းရင်းလို့ကျွန်တော်ကတော့အဲ့လိုယူဆတယ်ရတယ
်ချောက်စံသားရဲ့မြမရေး30ချက်အစီအစဉ်ကိုနားဆင်ကြကြတာပါရှင်။ဒီအစီအစဉ်ကိုဗုဒ္ဓဘုနေ့ည VOE မြန်မာပိုင်းထုတ်လင်းချက်မှာလည်းအပတ်စဉ်နားဆင်နိုင်ပါတယ်။ဆက်လက်ပြီးတော့လူထုနဲ့ကျန်းမာရေးကိုတင်ဆက်မှာပါ။ဒ တရားထိုင်တာဟာအုံနောက်ကျမ်းမာရေးကိုအထောက်အကူဖြစ်စေပြီးမှန်ကန်တဲ့ဆုံးဖြတ်ချက်တွေချနိုင်မှုအများကြီးအထောက်အကူဖြစ်စေလို့စိတ်ခွန်အားပေးနိုင်တဲ့တရားထိုင်တာကိုနေ့စဉ်ပြုလုပ်တင်တယ်လို့ကျမ်းမာရေးကြွမ်းကျင်သူတွေကအကြံပြုထားပါတယ်လူထုနဲ့ကျမ်းမာရေးအစီအစဉ်မှာဒေါက်တာတန့်စင်ကတင်ပြမှာပါရှင်
လိုင်းမှာရှိတဲ့ positive energy ဖြစ်တဲ့ စိတ်ခွန်အားကို နေ့စဉ်ကြုံတွေ့နေရတဲ့ စိတ်ဖိစီးမှုတွေနဲ့ စိတ်ခံစားမှုတွေလိုမျိုး negative energy တွေက ဖုံးအုပ်ထားပြီး အပြေးအဝသုံးမချနိုင်ပဲဖြစ်နေကြတာပါ နေ့စဉ်ကြုံတွေ့နေရတဲ့ negative energy တွေကို တရားထိုင်ခြင်းနည်းလမ်းနဲ့နေ့စဉ်ဖယ်ရှားပစ်နိုင်မယ်ဆိုရင် မိမိတို့ရဲ့ စိတ်ခွန်အားကို အပြေးအဝသုံးပြုနိုင်မှာဖြစ်တယ်လို့ UK နိုင်ငံမှာနှလုံးထုခုဆရာဝန်တဦးဖြစ်သူဒေါက်တာတင်ဆန္ဒလွင်ကအခုလိုပြောပါတယ်
energy ပေါ့နော်ဆိုတော့ ဘာသာရေးစိတ်ဝင်စားတယ်သူဘာသာရေးကိုကိုယ်ွယ်လို့ဆိုလို့ရှိရင်ကိုယ်စိတ်ကတည်ငြိမ်နေတဲ့အေးချမ်းနေရဆိုလို့ရှိရင်ကိုယုံကြည်တဲ့ဘယ် God ပဲဖြစ်ဖြစ်ဗုဒ္ဓပဲဖြစ်ဖြစ်အလာပဲဖြစ်ဖြစ်ဒီ Christian Father ပဲဖြစ်ဖြစ်ဒီ Christian Father ပဲဖြစ်ဖြစ်စိတ်အေးချမ်းနေဆိုလို့ရှိရင်သူတို့ဘုရားနဲ့ပုံနှိမ့်ဆက်တယ်လို့သူတို့ခံစားရတယ်ဒီမှာစကားတော့ကျွန်တော်ဟိုဆိုလို့ရှိ So that it's the practice of like clearing that mess for the like you cover up to need it. Go ahead, you cover look high performance, you cover look high the Magana, the negative energy, you quite high at cleansing. So I practice to buy it.
တရားထိုင်ခြင်းဟာစိတ်ခွန်အားကိုဖြစ်စေရုံနဲ့မကပဲစိတ်ပိုင်းဆိုင်ရာကျန်းမာရေးကိုလည်းအများကြီးအထောက်အကူဖြစ်စေတာပါလေ့လာမှုတွေအရတနားရီတရားထိုင်ခြင်းဟာ9နာရီကြာအောင်နှစ်နှစ်ချက်ချက်အိပ်စက်ခြင်းနဲ့တူညီတဲ့အကျိုးအနိသင်တွေကိုရရှိစေတယ်လို့ဒေါက်တာတင်ဆန္ဒလွင်ကရှင်းပြပါပါတယ
်ဒါတော့လူကြီးတည်ပြီးသားပါ meditation လုပ်ခြင်းအပြင် stress တွေ anxiety တွေကြားစေတယ်ပြီးလို့ရှင် stress coping နဲ့ပိုကောင်းလာတယ်ဆိုတော့သူကစိတ်အေးနေတဲ့အခါကျတော့လေပြီးတော့လို့ရှင် stress study ရဆိုလို့ရှင်ဒီ meditation လုပ်ခြင်းအပြင်However, the let's say one hour meditate low day solution is equivalent to 5 hour deep sleep. But I'll get rest of your less or the Nara Ludia deep sleep or the girl needed to say, if you'll be physically or mentally or the girl relaxed with your resting lonely, the resting yard or a Pamana yet Nara meditation now be nine. So It's scientifically proven as well. But on demand, to go the data, yeah, to go the rest, to go just another study, no time you map your app, no, so another study app your app. The other thing that the psychology, my solution that the depression, the my solution that the meditation issue, the my solution that go ahead, the tomorrow say your ma, to do my ma, through the mindfulness practice, meditation practice, really be that the stress day, the low load that's our way, the healthcare workers, the practice your how they share, the sales of the domain, the So the girl is a very good, the both of them are more, other than the mother of Jai, or not. So I think that, but I am a son, we don't have to be on it, and they may have to be on it, or not. Diga, go yes, say, Jamai, Tanago, Jamai, Jamai, a drug or no, that will no yale. But then I'm a machine, if you're losing, go up with Loyum, if you do my lemon low, pass the woman lemon low, so go up with Loyum, yeah, technique, no.
အခုချိန်မှာလိုအပ်နေတဲ့စိတ်ခွန်အားကိုအပြည့်အဝရရှိစေနိုင်ဖို့အတွက်တရားထိုင်ခြင်းကိုနေ့စဉ်ပြုလုပ်ပေးတဲ့အကြောင်းတရေပြုပလိုက်တာဖြစ်ပါတယ်ကျွန်တော်တက်သွားပ
ါဒေါက်တာတက်စော်တင်ဆက်နေတဲ့လူထုနဲ့ကျမ်းမာရေးပါရှင်ဒီအစီအစဉ်ကို VOA မြန်မာပိုင်းရဲ့တနင်္ဂနွေမဂ္ဂဇင်း TV အစီအစဉ်မှာလည်းကြည့်ရှုနိုင်ကြပါတယ်ရှင်။ကြာသပတေးနေ့နဲ့ခင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။ကျမတို့ရေဒီယိုကထုတ်လွှင့်နေတဲ့အချိန်နဲ့တပြေးညီ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်ရှင်။အခုတော့တပတ်အတွင်းအားကစားသတင်းအစီအစဉ်ကိုနားဆင်ကြရအောင်ပါ။ဒီသတင်းပတ်အားကစားကဏ္ဍမှာတော့ဥရောပဖလားဘောလုံးပြိုင်ပွဲအတွက်ပြင်ဆင်နေကြတဲ့အကြောင်းတွေနဲ့ကမ္ဘာဘောလုံးအသင်းနဲ့ပတ်သက်တဲ့သတင်းတွေကိုကိုရန်နိုင်ကစူးစီးတင်ပြထားပါရရှင
်ယူရို2020ဥရောပဖလားဘောလုံးပွဲတွေကျင်းပဖို့အခုဆိုရင်သတင်းပတ်3ပတ်လောက်ပဲလိုပါတော့တယ်အဲကြောင့်ယူရိုပြိုင်ပွဲအတွက်အသင်းတွေပြင်ဆင်လာနေကြသလိုချို့တွေလည်းပြိုင်ပွဲနဲ့လွှဲချော်သွားတာတွေရှိလာနေပါတယ
် The squad of the Red Devils for the Euros 2020 are Thibaut Courtois.
ဒါကြောင့်အသင်းကတော့ယူရိုပွဲအတွက်လူ26ယောက်စီးရင်ကိုနီးပြ Roberto Martinez ကတင်လာနေကပဲထုတ်ပြန်လိုက်ပါတယ် Hazard, De Bruyne, Lukaku စတဲ့အသင်းရဲ့နာမည်ကြီးတွေအကုန်လုံးလိုလိုပါဝင်လာခဲ့ပြီးတော့ဒီထဲမှာဒဏ်ရာကနေပြန်တက်တာလာနေတဲ့ဒေါ်တမန်ကွန်းလည်းလူဝစ်ဆယ်လည်းပါဝင်လာတာကိုတွေ့ရပါတယ်။ဒါပြင်နောက်ထပ်17ယောက်ကိုတော့ပနမလက်ရွေးစင်အဖြစ်နဲ့ရွေးချယ်ထားတယ်လို့မာတီနက်စ်ကပြောပါတယ်။လွန်ခဲ့တဲ့3နှစ်အတွင်းကမ္ဘာအဆင့်တစ်ဖြစ်ရပ်တည်ခဲ့တဲ့ဘယ်လ်ဂျီယံအသင်းဟာကစားသမားကောင်းတွေအများပြားပါဝင်လာကြောင့်ဒီနေ့မှဘူဆွဲဖို့ရည်ပန်းစားနေတဲ့အသင်းတွေကတသင်းလေးဖြစ်ပါတယ်ခင်ဗျာ။ဒီချိန်ထဲမှာပဲယူရိုပွဲနဲ့လွှဲချော်တဲ့သူတွေလည်းရှိလာနေပါတယ်။ဆွေဒင်ဒိုက်စမူးစ်လာတန်အီဘရာဟီမိုဗစ်ချာဒူတန်ရာကြောင့်ယူရိုပြိုင်ပွဲနဲ့ဝဲချော်သွားခဲ့ပြီဖြစ်ပါတယ်။အီတလီက AC မီလန်အသင်းမှာကစားနေတဲ့အီဘရာဟီမိုဗစ်ချာပြီးခဲ့တဲ့ယူဗန်တက်စ်နဲ့ပွဲမှာဒဏ်ရာရသွားတာကြောင့်မပါနိုင်တော့ဘူးလို့ဆွေဒင်နီးပြယန်အန်ဒါဆန်ကစနေနေ့ကပြောပါတယ်။အီဘရာဟီမိုဗစ်ချာဆွေဒင်အသင်းကနေနားယူခဲ့တာ9နှစ်လောက်ကြာပြီးတဲ့နောက်အသင်းအတွက်တကြောပြန်ကစားဖို့လုပ်နေတာဖြစ်ပြီးတော့အခုတော့ဒဏ်ရာကြောင့်ပါနိုင်တော့မှာမဟုတ်ပါဘူး။ယူရိုမိုဗစ်လိုပဲယူရိုပွဲနဲ့လွှဲချော်သွားတဲ့သူနောက်တစ်ယောက်ကတော့မာဆီလိုနာအသင်းမှာကစားနေတဲ့ဂျာမနီကိုယ်သမားတက်စတဂန်ဖြစ်ပါတယ်။တက်စတဂန်ဟာဒီနေ့ဘောလုံးရာသီမှာဘာစီလိုနာနဲ့ကစားရင်းဒူတန်ရာရရှိခဲ့တာဖြစ်ပြီးတော့ဒီဒူတန်ရာကိုဒီလအကုန်မှာခွဲစိတ်မှာဖြစ်တာကြောင့်ယူရိုပွဲမှာပါဝင်နိုင်တော့မှာမဟုတ်ဘူးလို့သူ့ရဲ့လူမှုကွန်ရက်စာမျက်နှာကနေပြောထားပါတယ်ခင်ဗျာ။နောက်ထပ်သတင်းတစ်ခုကတော့အီတလီနီးပြရော်ဘာတိုမန်ချီနီဟာအီတလီအသင်းနဲ့နောက်ထပ်၄နှစ်စာချုပ်တန်တန်ထပ်တိုးလိုက်ပါတယ်ပထမဆုံးကတော့မန်ချီနီဟာ2022ကမ္ဘာဖလားဘောလုံးပွဲအထိပဲစာချုပ်ချုပ်ထားတာဖြစ်ပြီးတော့အခုလိုတန်တန်တိုးလိုက်တဲ့အတွက်သူဟာ2026ကမ္ဘာဖလားအထိအီတလီအသင်းကိုနီးပြဖြစ်နေဆက်ပြီးတော့တိုင်ပွဲသွားမှာဖြစ်ပါတယ်ညာမန်ချီနီကတက်တန်းတိုးလိုက်ပြီမဲ့လေရီယယ်မက်ဒရစ်နီးပြဇီဒန်ကတော့အသင်းကနေထွက်တော့မယ်ဆိုပြီးတော့သတင်းတွေထွက်ပေါ်နေပါတယ်။ဒါပေမဲ့ဇီဒန်ကတော့သူအသင်းကထွက်မယ်ဆိုတာနဲ့ပတ်သက်ပြီးတော့အသင်းသားတွေကိုပြောကြားမရှိသောအခုလိုအသင်းတော့အရေးကြီးဆုံးအချိန်မှာသူထွက်မယ်ကြောင်းကိုဘာလို့ပြောရမှာလဲဆိုပြီးတော့သူမပြောဘူးလို့ညှင်းဆိုထားပါတယ်။ဇီဒန်နေရာမှာအရင်ယူဗန်တက်စ်နီးပြဟောင်းအလက်ဂရီနဲ့အစားထိုးမယ်လို့ဒါနဲ့ထွက်ပေါ်နေပြီးတော့ရီယယ်တင်ရဲ့ကံဝင်ကစားသမားဟောင်းရာဟူဂွန်ဇာလက်စ်လည်းဖြစ်လာနိုင်တယ်ဆိုပြီးတော့ခံမှန်းနေကြပါပဲခင်ဗျာ။ဒီနေ့ဇနီးနေ့ကတော့ FA Plus Final ကိုလန်ဒန်မှာကစားခဲ့ကြပါတယ်။အစင်လာတိုင်းပဲလန်ဒန်မြို့ကဝမ်ဘလေးကွင်းကြီးမှာဇနီးနေ့ကဘောလူခဲ့ကြတာပါ။ဒီနေ့ Final ကိုတက်လာတဲ့နှစ်သင်းကတော့ Chelsea နဲ့ Leicester City တို့ပါ။နှစ်သင်းလုံးဂိုးသင်းခွင့်နဲ့ရခဲ့ကြပြီးမဲ့ဂိုးသင်းမသေးကြတာရဲ့ဂိုးသမားတွေကာကွယ်သွားတာတွေကြောင့်ပထမပိုင်းမှာဂိုးမရှိသေးဖြစ်ခဲ့သလိုဒုတိယပိုင်းမှာလည်းတော်တော်နဲ့ဂိုးမရခဲ့ပါဘူး။ဒါပေမဲ့68မိနစ်မှာတော့ Leicester က Belgian Quinlan လို့ Telemann က Penalty Area ပြင်ဘက်ကနေကန်သွင်းခဲ့လို့ Leicester အသင်းဂိုးစားရသွားပါတယ်။ပွဲပြီးကနေမှာတော့ Chelsea ပဲနောက်ခံလို့ Chelsea ကတကူးပြန်ချေပခဲ့ပါတယ်။ဒါပေမဲ့ VAR ကလူကျွန်တယ်လို့ဆုံးဖြတ်ခဲ့တာကြောင့်ဂိုးမရပဲနောက်ဆုံးမှာ Leicester ကတကူးကိုမရှိနဲ့နိုင်ပြီးတော့ FA Plus Champion ဖြစ်သွားပါတယ်။Chelsea ကိုနိုင်ပြီး FA Plus Champion ဖြစ်လိုက်တဲ့အပေါ်မှာ Leicester နီးပြ Brandon Rodgers ကတော့
It's an amazing feeling, obviously, when you can give something to people that they've never had.
ကျွန်တော်တို့ အရင်က တခါမှမရခဲ့ဘူးတဲ့ အရာတစ်ခုကို ကျွန်တော်တို့ ပရိသတ်တွေ အတွက် ယူပေးနိုင်တဲ့ ဒီ ခံစားမှုကတော့ ဘာနဲ့မှ မတူပါဘူး အတင်း နဲ့မှာရော အတင်း အပြင်မှာရော လက်စတာ မြို့ တစ်မြို့လုံးက လူတိုင်း အတွက်တော့ ဒါက အောင်မြင်မှုပါ တကယ်ကို လုံးဝ ထူးကြပါတယ် ကျွန်တော်တို့ အခု ဒီ အောင်မြင်မှုကို ကြိုက်ပါတယ် ဒါပေမဲ့ ခင်ဗျား ပြောသလိုပဲ ကျွန်တော်တို့မှာ လုံးစရာတွေ ရှိပါတယ်
Tennis Torino ပြည်မှာ တော့ Italy နိုင်ငံ Roma မြို့မှာ ကျင်းပတဲ့ Roma Open Tennis ပြိုင်ပွဲမှာတော့ Spain နိုင်ငံသား Rafael Nadal အနိုင်ရပြီးတော့ Champion ဖြစ်သွားပါတယ် အမျိုးသား တူးချင်း Final ကို တနင်္ဂနွေနေ့က ကစားခဲ့ကြပြီးတော့ Final မှာတော့ Nadal နဲ့ ကမ္ဘာစစ်တပ် Djokovic တို့ပိုလူခဲ့ကြတာပါ ပထမပွဲမှာတော့ အကျိန်နဲ့ကစားပြီး Nadal က ခွန်9 နဲ့နိုင်ပါတယ် ဒါပေမဲ့ ဒုတိယပွဲမှာတော့ Djokovic က 6-1 နဲ့ပြန်နိုင်ခဲ့လို့ တပွဲစီစီ ဖြစ်နေတာကြောင့် နောက်ဆုံးပွဲ ဆက်ကစားတာမှာ နဒါလ်က 6-3 နဲ့နိုင်ပြီးတော့ နောက်ဆုံးမှာ ချန်ပီယံ ဖြစ်သွားပါတယ် နဒါလ်ကတော့ သူဒီပြိုင်ပွဲမှာ ကောင်းကောင်းကစားနိုင်ခဲ့ပြီးတော့ မြေဆေးကွင်းမှာ သူ့ရဲ့လက်ကလည်း ပုံမှန်ဖြစ်လာနေပြီး ပိုကောင်းလာနေကြောင်း အခုလိုဒီပွဲနိုင်လိုက်တဲ့အတွက် အယံဝန်းသားတယ် လို့ပွဲပြီးမှာပြောပါတယ် ဒါဟာနဒါလ်အတွက်တော့ Roma Open ကို 10 ချိန်မြောက်ပိုဆွဲတာလည်းဖြစ်ပါတယ် နဒါလ်ဟာဒီပွဲမှာတော့ ပြီးခဲ့တဲ့ Madrid Open တုန်းကရှုံးထားတဲ့ Zverev ကိုပြန်နိုင်ခဲ့တယ်လို့ Djokovic ကိုလည်းနိုင်လိုက်တာကြောင့် လာမယ့် 30 ရက်နေ့မှာ စတင်မဲ့ပြင်သစ် Open ကို 14 ချိန်မှာပူဆွဲမယ်လို့ တိပေးခံရရဲ ဆိုတာ ပြောကြရတဲ့ပဲ ဒီ သတင်းပတ်ရဲ့ အားကစားကဏ္ဍကို ဒီမှာပဲ အဆုံးသတ်လိုက်ပါဗျာ
ကိုရနိုင်တင်ဆက်နေတဲ့ တပတ်တွင်း အားကစား သတင်း အစီအစဉ်ပါရှင် VOA မြန်မာပိုင်းက ထုတ်လွှင့်နေတဲ့ နနက်ခင်း 2 နာရီ အစီအစဉ်ကို မနက် 8 နာရီကနေ 9 နာရီထိ လိုင်းဒိုမီတာ 20 kHz 11533 လိုင်းဒိုမီတာ 25 kHz 11823 လိုင်းဒိုမီတာ 32 kHz 9335 တို့ကနေ ထပ်မံ ထုတ်လွှင့်ပေးနေပါတယ် အခုတော့ သတင်းအချင်းချုပ်ကို ဦးကျော်စန္ဒာက ပြောပြမှာပါ
မန္တလေးကလေတပ်ဦးကြီးချုပ်ဗိုလ်ချုပ်မောင်မောင်ကျော်ဦးဆောင်တဲ့ကုလသမဂ္ဂအဖွဲ့တစ်ခုကကြာသပတေးနေ့မှာရုရှားနိုင်ငံမော်စကိုမြို့တော်ကိုခီးထွက်လာမယ်လို့မော်စကို Times Online သတင်းမှာရေးသားလိုက်ပါတယ်။ခီးစဉ်ရဲ့တစိတ်တပိုင်းအနေနဲ့မေလ 20 ကနေ 22 နေ့အထိပြုလုပ်မဲ့ရုရှားနိုင်ငံရဲ့အကြီးမားဆုံးရဟတ်ယာဉ်ပြပွဲဟယ်လီရုရှားဝတ်တဲမှာဖြစ်တယ်လို့မြန်မာသံရုံးကိုယ်စားလှယ်ပြောကြောင်းလည်းဖော်ပြပါတယ်။ မြန်မာစစ်ကောင်စီအစိုးရဟာဂျပန်နိုင်ငံတိုကျိုမှာရှိတဲ့မြန်မာသံရုံးကစံရရှိနှူးကိုအနာသိမှုကန့်ကွက်သဘင်ပေါက်တဲ့အထက်မှာပါဝင်တဲ့အတွက်ရာထူးကဖယ်ရှားလိုက်တယ်လို့သံတမန်သတင်းရက်ွက်တူကူကာပြီးကျူဒိုနျူးစ်.net မှာဖော်ပြထားပါတယ်။မြန်မာစစ်ကောင်စီအစိုးရနိုင်ငံသားရေးဝန်ကြီးဌာနကသူတို့နှုတ်ဦးရဲ့သံတမန်အစင်အတန်းနဲ့နိုင်ငံကူးလက်မှတ်ကိုပယ်ဖြတ်လိုက်ပြီးသံရုံးကိုလာရောက်ခွင မှုတွေကိုသီးသီးသာသာရှင်းချဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့တောင်းဆိုမှုကိုအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကခါခါသီးသီးပဲညင်းပယ်လိုက်ပါတယ်။အိန္ဒိယနိုင်ငံမှာတော့အိန္ဒိယရဲ့စင်ဘောတွေကပြီးခဲ့တဲ့တနင်္လာနေ့ကမွန်ဘိုက်ကန်ကြီးအလွန်မှာနှိမ့်ယုတ်သွားခဲ့တဲ့အထက်ကလူသေးအလောင်း22လောင်းကိုရှာဖွေတွေ့ရှိခဲ့တယ်လို့ဆိုပါတယ်။တောက်တဲ့မုန်တိုင်းတိုက်ခတ်ပြီးတဲ့နောက်ပြောက်ဆုံးနေတဲ့လူပေါင်း55ဦးတည်းမနေရှိနေတဲ့အတွက်ဆက်လက်ရှာဖွေနေရတယ်လို့ဆိုပါတယ
်။တရင်ချင်းချုပ်ကိုဥကြောစံသာပြပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမွန်အောင်ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Robert Lewis တို့ဖြစ်ပါတယ်ရှင်။ကြာသပတေးနေ့နေ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်အားပေးကြတဲ့ကဘာတလွားကသောတာရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ကျမတို့အစီအစဉ်တွေကို VOA website စာမျက်နှာဖြစ်တဲ့burmese.voanews.com ကနေလည်းအချိန်မီ၍နားဆင်ကြည့်ရှုနိုင်ကြပါရရှင်။မြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေလို့ဝိုင်းတော်သူဝိုင်းတော်သားအလုံးကလည်းဆုမွန်ကောင်းတောင်းပါရရှင်။ကျမအင်ဂျင်နိုင်ပါ
This program